Welcome to the Voice of America in Burmese.
ဗီယံဘောင်ကင်ဝေးရဲ့ညတညဖြစ်ပါသေးဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2022ခုနှစ်ဇွန်လ10ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ31 32နဲ့52တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီဗျာညတော့အစည်းအဝေးမှုကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစစ်ကောင်စီကအဂတိလိုက်စားမှုပုံမှန်နဲ့ထပ်ပြီးတော့တရားစွဲလိုက်ပါတယ်။ဂျိုင
်တဲ့ဥစ္စာကတော်ဆန်းစုကြည်ကိုအဂတိကျန်စားမှုတက်ဖြစ်ရေးဥပဒေပုံမှန်50ကျန်နေ3ရောက်ကိုပုံမှန်50ဆန်းစုကြောင်း60တော့ဖြစ်ပြီးတော့အားလုံးခံရတယ်။ဒါတော့အဲ့ဒီဥစ္စာကအမှုဖွင့်တာ
။တော်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဥက္ကမောင်စောပြောတော့တာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုကြားခင်မှာနားဆင်ရမှာပါဒါပြင်ဒီနေ့မနက်ပိုင်းကပြင်းဦးလွင်မြို့နယ်မှာမြန်မာစစ်တပ်လင်းဒဇင်ပြတ်ကျပြီးတော့ဒင်းမမပါတဲ့12ယောက်တေဆုံးသွားခဲ့တဲ့အကြောင်းတခါလားရှိုးမြို့နယ်တာချီလိမ့်မြို့တွေမှာဒီနေ့ပေါက်ကွဲမှုနဲ့ပစ်ခတ်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရပြီးတော့တေဆုံးတာတွေအပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းကသိန်းနီမြို့နယ်မှာစစ်တပ်ရင်နှန်းတိုက်ခိုက်ခံရတဲ့အကြောင်းစာရာတွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မမများစွာကြောင်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာလေးလခွဲနေပါရှိလာတဲ့အချိန်မှာဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ကန့်ကွက်ဆန္ဒပြပွဲတွေနဲ့ပျောက်ကြားသပိတ်တွေမြို့နယ်တချို့မှာဆက်လက်ဖြစ်နေတဲ့အချိန်ထဲမှာပဲရန်ကုန်အပါအဝင်မြို့ကြီးတချို့မှာစစ်တပ်ကိုလိုလားတယ်လို့ဆွဆွဲခံရသူတွေနဲ့အုတ်ချုပ်ရည်မှုတချို့ပြစ်ခတ်တပ်ဖြတ်ခံရမှုတွေလည်းနေ့စဉ်ဆိုးဆိုးလို့ရှိနေပါတယ်ဒီကနေ့ဇွန်လ10ရက်နေ့နောက်ပိုင်းမှာလဲရန်ကုန်တိုင်းဒေသကြီးစိတ်ကမ်းမြို့နယ်ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကိုယ်စားလှယ်ဟောင်းဦးနေမြို့အောင်ဟာဗုဒ္ဓထောင်ဖျားအနီးမှာတနက်နဲ့နှစ်ချက်ပြစ်ခတ်လိုက်ရတာကြောင့်တေဆုံသွားခဲ့ပါတယ်။သူ့ကိုဘသူကဘလို့အကြောင်းနဲ့ပြစ်တယ်ဆိုတာတော့မသိရသေးပါဘူး။စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်နဲ့ကယားပြည်နယ်တွေအတွင်းလက်ရှိမှာတိုက်ပွဲတွေဖြစ်မနေပေမဲ့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာအပါအဝင်လက်နက်အင်အားအလုံးအရင်းနဲ့ထိုးစစ်ဆင်ခဲ့တာကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေဒီကနေ့ထိအိုးအိမ်စွန့်ခွာထွက်ပြေးနေကြရဆဲဖြစ်ပါတယ်။ဆီယနာချင်းစန့်ကျင်ရေးဆန္ဒပြပွဲတွေတောက်လျှောက်ရှိနေတဲ့ကချင်ပြည်နယ်ဖားကမြို့မှာတော့ဒီကနေ့လဲအစဉ်အလာမပြတ်တိုင်းသားပေါင်းစုံပါဝင်တဲ့ပင်မတပိတ်ချီတဲ့ဆန္ဒပြခဲ့ကြပါတယ်။နေတိုင်းတိုင်းရေပြူမြို့နယ်ကံပေါက်ဒေသမှာလဲမိုးရွာနေတဲ့ကြားကပဲဒေသခံတွေဆီယနာရှင်စန့်ကျင်ရေးဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်မန္တလေးမြို့မှာလဲမဟာမိတ်တပိတ်စစ်ကြောင်းဟာဒီကနေ့ဇွန်လ10ရက်နေ့ညနေပိုင်းဆီယနာရှင်ပြုတ်ကြရေးဆိုင်ကယ်တွေနဲ့ဟွန်တီဆန္ဒပြခဲ့ကြပါတယ်ဒါပြင်အာနာရှင်စနစ်အမြင့်ပြပြုတ်ကြရေးအတွက်မန္တလေးတန်ကားတပိတ်စစ်ကြောင်းလဲဒီကနေ့ညနေပိုင်းမှာချီတက်ဆန္ဒပြခဲ့ပါတယ်စကိုင်းတန်းဒေတာကြီးအတွင်းကမြို့နယ်အတော်များများမှာဒီကနေ့ဆီယနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြတာမှာမုံရွာပင်မတပိတ်စစ်ကြောင်းကလေးမြို့နယ်ကံဘလူမြို့နယ်ဇီကုံမြို့ဆန္ဒပြပွဲတွေအပြင်ရင်းမပင်နဲ့ဆလင်းကြီးမြို့တို့မှာလည်းဆီယနာသိမ်းမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်မှာတော့လူငယ်တွေစုပေါင်းပြီးအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းနဲ့ရေတော်ပုံအောင်မြင်ရေးအတွက်ပြည်သူတရားလုံးကပူးပေါင်းပါဝင်ကြဖို့တောင်းဆိုတဲ့ပျောက်ကြားတပိတ်ဆင်နွှဲခဲ့ကြပါတယ်ခင်ဗျာ။ထောင်နာ၅နှစ်ထိချမှတ်ခံရနိုင်တဲ့အဂတိလိုက်စားမှုနဲ့နိုင်ငံတော်အတမင်ခံဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကတရားစွဲလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဒေါခင်ကြည်ဖောင်ဒေးရှင်းနဲ့ပတ်သက်တဲ့မြေနေရာအဆောက်အဦတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကယာတုအာဏာကိုအလွဲသုံးစားလုပ်ကြောင်းအဂတိလိုက်စားမှုကော်မရှင်ကတွေးရှိခဲ့တယ်လို့ဒီကနေ့ထုတ်သတင်းစာတွေမှာဖော်ပြခဲ့တာပါ။နိုင်ငံတော်လေးဝက်ချက်ပေါက်ကြားမှုအပါအဝင်အမှု9မှုနဲ့တရားစွဲခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုနဲ့စစ်ကောင်စီကအမှုတိုးတရားစွဲလိုက်တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုပုံမှန်55နဲ့ထပ်တိုးတရားစွဲတဲ့အကြောင်းဒီကနေ့ထုတ်မြမအလင်းနဲ့ကျင်းပုံသတင်းစာတွေမှာဖော်ပြခဲ့တာပါ။ထပ်မံအမှုဖွင့်တာနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေကိုတက်ဆိုင်ရာကအတိမပေးဘူးလို့ဒေါအောင်ဆန်းစုကြည်အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေအဖွဲ့ခေါင်းဆောင်တရားလွတ်တော်ရှင်းနေကြီးဦးခမောင်စောက VOA ကိုပြောပါတယ်။ဒီကိစ္စမှာနေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်နေပြည်တော်ဒုတိယမျိုးတော်ဝန်ဦးရဲမင်းဦးနေပြည်တော်စီပင်ကော်မတီဝင်ဦးမင်းသူတို့ကလည်းစီကံဖောက်ဖျက်ကျွလွန်နေလို့ဆိုပြီးအဂတိလိုက်စားမှုတွေနဲ့တရားစွဲပါတယ်။ဒေါအောင်ဆန်းစုကြည်ဟာပို့ကုံတွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69 အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုံဆော်မှုလှုပ်ဆောင်မှုဆိုင်ရာဥပဒေပုံမှန်905ခါခွဲနိုင်ငံတော်အကြီးအကျယ်ပြအောင်လုံဆော်မှုပုံမှန်124ကကြီးတို့အပြင်တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးအဥပဒေပုံမှန်25နဲ့အမှုနှစ်ခုစုစုပေါင်းနေပြည်တော်မှာအမှု6မှုနဲ့တရားရင်ဆိုင်နေရပါတယ်။ရန်ကုန်မှာတော့အစိုးရလေးဝက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ခန့်ငယ်နဲ့တရားစွဲခံထားရပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂနဲ့အာဆီယံအဖွဲ့တို့ကလှုပ်ဆောင်နိုင်ခဲ့ခြင်းမရှိတာကြောင့် G7 ဆက်မှုထိပ်သီး9နိုင်ငံတို့အနေနဲ့တိကျပြတ်သားတဲ့ဆုံးဖြတ်ချက်ချမှတ်လှုပ်ဆောင်ကြဖို့ SCM လို့ခေါ်တဲ့မြန်မာအရေးအထူးအကြံပေးကောင်စီကဒီကနေ့ရက်စွဲနဲ့ကြီးညာချက်ထုတ်တောင်းဆိုလိုက်ပါတယ်မြန်မာအရေးမှာကုလသမဂ္ဂနဲ့အာဆီယံတို့ကထိတိယောက်ယောက်မလှုပ်ဆောင်နိုင်ဘဲလစ်ဟာနေတဲ့နေရာတွေမှာ G7 နိုင်ငံတွေကအစားထိုးဆောင်ရွက်ပေးဖို့ SACM ကတောင်းဆိုလိုက်တာလည်းဖြစ်ပါတယ်အခုဒီနေ့မှကွန်ဘိုင်းမှာ G7 အဖွဲ့ဝင်တွေဖြစ်ကြတဲ့အမေရိကန်ဗြိတိန်ပြင်သစ်ဂျာမနီဂျပန်ကနေဒါနဲ့အီတလီနိုင်ငံတို့ကခေါင်းဆောင်တွေဗြိတိန်မှာထိပ်သီးဆွေးနွေးပွဲကျင်းပကြမှာဖြစ်ပါတယ်။ဒါ့အပြင်အိန္ဒိယ၊ဩစတြေးလျ၊တောင်ကိုရီးယားတို့ကခေါင်းဆောင်တွေအပြင် EU ဥရောပသမဂ္ဂအဖွဲ့ရဲ့ကိုယ်စားလှယ်တို့ဟာလည်း G7 ခေါင်းဆောင်တွေနဲ့တီးခြားစီတွေ့ဆုံကြဖို့ရှိပါတယ်။မြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားအရေးယူမှုတွေချမှတ်တဲ့နေရာမှာ G7 နိုင်ငံတွေကထိတ်ကနေဥဆောင်နေကြောင်းဒါပေမဲ့မြန်မာစစ်တပ်အတွက်အဓိကဝင်ငွေရစေတဲ့ရင်းနှီးတဲ့တဘာဝတန်းငွေလုပ်ငန်းတွေကိစ္စမပါဝင်သေးကြောင်းဒေါ်လာဘီလီယံနဲ့ချီရရှိနေတဲ့ဝင်ငွေလမ်းကြောင်းကိုမပိတ်ဆို့နိုင်ရင်တခြားဒဏ်ခပိတ်ဆို့မှုတွေဟာအရာမရောက်ဖဲဖြစ်သွားစေနိုင်တယ်လို့ SACM အဖွဲ့ဝင်ရန်ဟီလီကပြောပါတယ်ဒါကြောင့်မြန်မာစစ်တပ်ကိုလက်နဲ့ရောင်းချနေတာပိတ်ဖို့ဝင်ငွေလမ်းကြောင်းပိတ်ဖို့နဲ့တန်ခတ်အရေးယူဖို့ဆိုတဲ့ဖြတ်သုံးချက်ကိုတကဘာလုံးကချမှတ်ဆောင်ရွက်ကြဖို့ SACM ကတိုက်တွန်းထားပါတယ်။မြန်မာစစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားအရေးယူမှုအပါအဝင်လက်နက်တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်မဲ့ဆုံးဖြတ်ချက်တွေကုလသမဂ္ဂကမချနိုင်အောင်တရုတ်နဲ့ရုရှားနိုင်ငံတို့ကဟန်တားထားတဲ့အတွက်လုံခြုံရေးကောင်စီဟာလည်းဘာမှလှုပ်ဆောင်နိုင်စွာမရှိဘူးဖြစ်နေတယ်လို့ဆိုပါရခင်ဗျာ။မန္တလေးတိုင်းပြည်ဦးလယ်မြို့အနီးစခန်းအနီးမှာဒီကနေ့မနေ့ကတက်မတော်ပိုင်းလေရင်ပြတ်ကျခဲ့တာကြောင့်လေရင်မပါလာသူ14ယောက်ထဲက73ဦးသေဆုံးသွားခဲ့ပါတယ်။တက်မတော်ပိုင်းလေရင်ပြတ်ကျကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောကြားပါတယ်။နေပြည်တော်ကနေပြည်ဦးလယ်ကိုပြန်တန်းနေတဲ့ဒီလေရင်ဟာပြည်ဦးလယ်လေးစိတ်ကိုရောက်ခွန်နေမှာရာသီဥတုဆိုးရတဲ့အခြေအနေကြောင့်ပြတ်ကျသွားတာလို့ဒေသခံတွေကပြောပါတယ်။လေရင်ဟာအနီးစခန်းမှာရှိတဲ့တမနီဆက်ရုံဝင်အတွင်ပြတ်ကျသွားခဲ့တာဖြစ်ပါတယ်။လေရင်ပေါ်မှာလေရင်မှုအပါဝင်လေရင်ဝန်တန်းတမရော်သား6ဦးနဲ့ပြင်မနာကအထင်ကရဆရာတော်တစ်ပါးအပါဝင်ခီးတဲ့10ဦးလိုက်ပါသွားတာဖြစ်ပါတယ်ဆရာတော်ဟာပြင်မနာမြို့မဟာဝိတုတာရမဇေကုံပရိယတ်ထိသာတင်တိုက်နိုင်ငံတော်ဩဝါဒစရိယအဘိဓဇမဟာရထဂုရုအကမဟာပန္နိတအကမဟာကန္ဓဝါစကပန္နိတကနမဟာဝိနာယကဒေါက်တာဗရန္တကဝိတာရဖြစ်တယ်လို့ဆိုပါတယ်ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကအဲ့ဒီဆရာတော်ကိုတွားရောက်ဂါရဝပြုတာကိုအဲ့ဒီအချိန်ကနိုင်ငံပိုင်သတင်းစာတွေမှာဓာတ်ပုံနဲ့တကွဖော်ပြခဲ့ပူပါတယ်။ဆရာတော်နဲ့ခရီးသည်တွေဟာပြင်ဦးလင်မြို့နယ်3000ကျေးရွာအုပ်စုမှာပရိယတ်ထိစာတင်တိုက်ပနက်တော်ရိုက်ပွဲအခမ်းအနားကိုတွားနေကြတာလို့ဆိုပါရခင်ဗျာ။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်မင်္ဂလာပါရှင်ကျမများသစင်အောင်ပါတဲ့ရင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်။မြန်မာနိုင်ငံကထောင်ပေါင်းများစွာသောဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေအိန္ဒိယနိုင်ငံဘက်အချမ်းကိုထွက်ပြေးလာခဲ့တာကြောင့်ဒီလူတွေဟာအိန္ဒိယနေဆက်ဒေသတွေမှာခြေကုပ်ယူပြီးတော့လှုပ်ရှားလာမှာနဲ့ဒေသရင်းမတည်ငြိမ်မှုတွေဖြစ်ပေါ်မဲ့အရေးကိုဒေသခံအာဏာပိုင်တွေကြားမှာစိုးရိမ်မှုတွေထွက်ပေါ်နေတယ်လို့ Writers သတင်းကဖော်ပြပါဗျ။အိန္ဒိယနိုင်ငံဘက်အချမ်းမီဇိုရမ်မဏီပူနဲ့နာဂါလန်ပြည်နယ်တွေထဲမှာလက်တလုံးမြန်မာနိုင်ငံကထွက်ပြေးလာသူ16000လောက်ရှိတယ်လို့အဲ့ဒီပြည်နယ်တွေကရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အစိုးရအရာရှိတွေကခန့်မှန်းထားပြီးဒီအရေးအတွက်ဟာမကြခင်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာသူအများအပြားရောက်နေတဲ့မီဇိုရမ်ပြည်နယ်ဘက်မှာဆိုရင်လေနေဆက်တရောချောင်းကိုဖျက်ပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်တွေနဲ့အတူဒီမိုကရေစီရေးတိုက်ပွဲဝင်သူတွေပါလာမှာကိုအာဏာပိုင်တွေကအနီးကပ်စောင့်ကြည့်နေတယ်လို့ဆိုပါတယ်သူတို့အနေနဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေကြောင်းမီဇိုရမ်ပြည်နယ်ကိုခြေကုပ်ယူပြီးတော့စစ်တပ်နဲ့တက်မဲပြည်နယ်အခြေအနေတည်ငြိမ်ပြပြအောင်လုပ်မယ်ဆိုရင်ဒုက္ခသည်တွေအခက်အခဲဖြစ်နိုင်တယ်လို့ပြည်နယ်အစိုးရအကြံပေးတူရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Writers သတင်းကဖော်ပြပါဗျ မေလအစောပိုင်းတုန်းကမြန်မာနိုင်ငံဘက်ကတော်လှန်ရေးအဖွဲ့ဝင်50လောက်အိန္ဒိယမြန်မာနယ်စပ်မီဇိုရန်ပြည်နယ်တွေကကြံဖိုင်းခရိုင်အတွင်းမှာစစ်တင်တက်တာရှိခဲ့ပေမဲ့အိန္ဒိယပြည်သူစစ်တပ်ဖွဲ့ဝင်တွေကမင်းမြန်စုံစမ်းမှုတွေလုပ်ပြီးတဲ့နောက်မှာသူတို့တွေမြန်မာပြည်ဘက်ကိုပြန်သွားတယ်လို့မီဇိုရန်အစိုးရဘက်ကတာဝန်ရှိသူတွေကရောတော်လှန်ရေးအုပ်စုဘက်ကပါ Reuters သတင်းဌာနကိုပြောခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။ American သမ္မတ Joe Biden ဟာဒီကနေ့ Britain ဝန်ကြီးချုပ် Boris Johnson နဲ့G7 ဆက်မှုထိပ်သီးအစည်းအဝေးကျင်းပမယ့် England အနောက်တောင်ပိုင်းကမ်းခြေ Cornwall မြို့မှာတွေ့ဆုံပါတယ်။ဥရောပခရီးစဉ်အတွင်းရုရှားသမ္မတ Vladimir Putin အပါအဝင်တခြားအနောက်နိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းသမ္မတ Biden တွေ့ဆုံဖို့ရှိပါတယ်။ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေက Britain ခွဲထွက်ရေး Brexit ကိစ္စကိုအရင်ကသမ္မတဟောင်း Obama လက်ထက်သမ္မတ Biden ဒုသမ္မတအဖြစ်တာဝန်ယူခဲ့တဲ့အချိန်တုန်းက American ပြည်ထောင်စုနဲ့ Britain ကြားမှာသဘောထားကွဲလွဲခဲ့ပါတယ်။ဥရောပသမဂ္ဂကဗြိတိန်ခွဲထွက်မယ်ဆိုရင်1998ကရခဲ့တဲ့မြောက်ပိုင်းအိုင်ယာလန်မှာအကြမ်းဖက်မှုတွေဆုံးသက်ရေး Good Friday Agreement ကိုထိခိုက်မှာကိုအိုင်ယာလန်အဆက်အနွယ်ကဆင့်သက်လာသူတူဖြစ်တဲ့သမ္မတဂျိုးဘိုင်ဒန်ကစိုးရိမ်ပါတယ်ဗြိတိန်ခွဲထွက်ရေးသဘောတူညီချက်အရမြောက်ပိုင်းအိုင်ယာလန်ဟာတခုတည်းသောဥရောပဈေးကွက်ရဲ့အစိတ်အပိုင်းတစ်ခုဖြစ်ဆက်ပြီးတော့ကျန်နေမှာဖြစ်ပြီးနေကြာအကောက်ခွန်ဌာနတွေတည်ထောင်ခွင့်ရှိပါတယ်။သမ္မတဘိုင်ဒန်အစိုးရကတော့ဥရောပသမ္မတကဗြိတိန်ခွဲထွက်တာဟာအိုင်ယာလန်ငြိမ်းချမ်းရေးမျှော်မှန်းချက်တွေကိုမထိခိုက်ဖို့အရေးကြီးတယ်ဆိုပြီးတော့ပြောဆိုနေပါတယ်။သမ္မတဘိုင်ဒန်ဟာမနေ့ကဗြိတိန်နိုင်ငံကိုရောက်တဲ့ဆိုရင်ပဲ England Suffolk အခြေစိုက် Milton Hall တော်ဝင်လေးထဲမှာရှိတဲ့ American တပ်သားတွေကိုတွေ့ဆုံမင်္ဂလာပြောကြားခဲ့ပါတယ်ရှင်။တရုတ်နိုင်ငံဟာ American ပြည်ထောင်စုအတွက်တဖြည်းဖြည်းပို့ပြီးတော့ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်ဆိုပြီးထီထီရောက်ရောက်ကင်တွယ်ဖြည့်ရှင်းမှုရည်ရွယ်တဲ့အစီအစဉ်သစ်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပန်တဂွန်စစ်ဌာနချုပ်မှမနေ့ကတရားဝင်ဆပြီးတော့ချပြခဲ့ပါတယ်။ပြည်ပြင်ပြောင်းလဲမှုဆိုင်ရာဆောင်ရွက်ချက်တချို့ကိုလျှို့ဝှက်ထားဆဲဖြစ်ပေမဲ့တရုတ်နိုင်ငံကိုရှင်ပြိုင်နိုင်မှုပို့ပြီးတော့ဦးစားပေးလှုပ်ဆောင်ဖို့အတွက်လုပ်ငန်းအဖွဲ့အစည်းဆိုင်ရာအပြောင်းအလဲတွေဆပြီးတော့လှုပ်ဆောင်နေပြီလို့ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကသတင်းတောက်တွေကိုပြောပါတယ်။အထူးသဖြင့် Indo-Pacific ဒေသအတွင်းရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအပေါ်လိုအပ်တယ်လို့တုံ့ပြန်ဖို့ဖြစ်ပြီးလက်ရှိသမ္မတဘိုင်ဒန်အစိုးရသွားနေတဲ့လမ်းကြောင်းကိုပြောင်းလဲလိုက်တဲ့မဟာဗျူဟာအစ်စ်တော်မဟုတ်တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်။အခုဒီလိုပြုပြင်ပြောင်းလဲမှုတွေကိုတရုတ်နိုင်ငံဆိုင်ရာအလို့အဖွဲ့China Task Force ကနေပြီးတော့ဥဆောင်လုပ်ကင်နေခဲ့တာပါဒီအဖွဲ့ကို February လတုန်းကဖွဲ့စည်းခဲ့ပြီးကာကွယ်ရေးဝန်ကြီးဌာနရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒတွေကိုပြန်ပြီးတော့တုံ့သက်ခဲ့တာလည်းဖြစ်ပါတယ်ဒါအပြင် Congress အပါအဝင်တခြားအစိုးရအဖွဲ့အစည်းနဲ့ဝန်ကြီးဌာနတွေနဲ့လည်းညှိနှိုင်းတိုင်ပင်ခဲ့ကြောင်း American ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောပါတယ်ရှင်ဖွံ့ဖြိုးဆဲနိုင်ငံတွေအတွက် American ပြည်ထောင်စုက Pfizer Company ထုတ်COVID-19 ကာကွယ်ဆေးသန်း900ထပ်ပြီးတော့လှူဒန်းသွားမယ့်အပေါ်မှာအာရှကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကြိုးဆိုလိုက်ပါတယ်။ဒီလိုဆေးတွေလှူမဲ့အကြောင်းဗြိတိန်နိုင်ငံမှာကျင်းပတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 ဆွေးနွေးပွဲမတိုင်ခင်ကြာသပတေးနေ့မှာကြီးညာသွားဖို့သမ္မတဂျိုးဘိုင်ဒန်ကစီစဉ်ချပါတယ်။ကာကွယ်ထိုးဆေးသန်း200ကိုဒီနေ့အတွင်းမှာပေးလှူသွားဖို့ရှိပြီးကျန်းကာကွယ်ဆေးတွေကို2022နှစ်ဝယ်အတွင်းမှာပေးပို့သွားမယ်လို့အင်ဖြူတော်ကပြောပါတယ်။အခုထိတကဘာလုံးအတိုင်းအတာနဲ့ကိုဗစ်ကူးစက်သူဟာ184သန်းနဲ့သေဆုံးသူ 3.8 သန်းကျော်ရှိပါတယ
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်မြောက်သတင်းအောင်တို့ချင်ညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီနေ့မနက်ပိုင်းကစစ်တပ်လင်းပြတ်ကျတဲ့အကြောင်းမပြောခင်မှာရင်ဆုံးတော့တောင်ဆန်းစုကြည်ကိုအောက်ရီလိုက်ဆောင်မှုနဲ့တရားစွဲလိုက်တဲ့အကြောင်းကိုပြောပြခြင်းပါတယ်။ထောင်ဒဏ်15နှစ်ထိချမှတ်နိုင်တဲ့အောက်ရီလိုက်ဆောင်မှုနဲ့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုစစ်ကောင်စီကတရားစွဲလိုက်ပါတယ်။တောင်ဆန်းစုကြည်ဥက္ကဋ္ဌဖြစ်တောင်ဝင်ယူထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့မြေနီးယားစာအုပ်တွေနဲ့ပတ်သက်လို့ဒီတောင်ဆန်းစုကြည်ကယာဒူးအာနာကိုအလွဲတောင်းစားလှုပ်ကြောင်းအောက်ရီလိုက်ဆောင်မှုကော်မရှင်ကတွေးရှိခဲ့တယ်လို့ဒီနေ့ထုတ်သတင်းစာတွေမှာဖော်ပြခဲ့ပါတယ်။ဒီကိစ္စတွေမှာနေပြည်တော်မြို့တော်ဝန်ဒေါက်တာမျိုးအောင်နေပြည်တော်ဒုတိယမြို့တော်ဝန်ဦးရဲမင်းဦးနေပြည်တော်စီပင်ကော်မတီဝင်ဦးမင်းသူတို့ကိုလည်းစီကံဖောက်ဖျက်ကျူးလွန်တယ်ဆိုပြီးတော့အရီလိုက်စားမှုတွေနဲ့တရားစွဲထားပါတယ်ဒီကြောင်းအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းပေါ်မှာခြေခံပြီးတော့မခင်ဖြူတွေပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေပေါက်ကြားမှုအပါအဝင်အမှုခုနှစ်မှုနဲ့တရားစွဲဆိုခံထားရတဲ့ဒေါ်ဆန်းစုကြည်ကိုအာဂရီလိုက်စားမှုနဲ့စစ်ကောင်စီကအမှုချက်တိုးပြီးတရားစွဲလိုက်တာပါတော်ဆန်းစုကြည်ကိုပုံမှန်55နဲ့ထပ်တိုးတရားစွဲတဲ့အကြောင်းဒီကနေ့အထုပ်မြမအလင်းနဲ့ကျေးမုံသတင်းစာတွေမှာဖော်ပြခဲ့တာပါ အခုလိုမှုထက်တိုးတဲ့အကြောင်းဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေကိုသက်ဆိုင်ရာကအသိမပေးဘူးလို့ဒေါန်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေအဖွဲ့ခေါင်းဆောင်တရားလွတ်တော်ရှေ့နေကြီးဦးခမောင်စောက VOA ကိုပြောပါတယ်
အဲ့တော့ဟိုတိုင်တဲ့ဥစ္စာကဒေါန်ဆန်းစုကြည်ကိုအဂတိကြိုက်စားမှုတက်ဖြစ်ရေးဥပဒေပုံမှန်50ကျန်နေ3ယောက်ကိုပုံမှန်50ခန်းရင်းကြောင်း60တုံးဖြစ်ပြီးတော့မှလက်ခံဖြစ်ရတယ်အဲ့တော့အဲ့ဒီဥစ္စာကအမှုဖွင့်တာဒါမျိုးပတ်သက်လို့ဟာလုံငယ်ရတာတော်တော်ကြာချာကလေးကတရင်းသာရှင်းနေပေါ်ပါဥပချုပ်မီတင်ကပုံကြီးပြတာနော်ဗီဒီယိုခွေပြပြီးတော့ဟိုဒီလိုဆွဆွဲတာရှိတယ်အဲ့တော့အဲ့ဒါကအဂတိလိုက်စားမှုတက်ဖြစ်ရေးကော်မတီကစုံစမ်းနေတယ်အဲ့တော့ပြောခဲ့တယ်ရခုတော့အဲ့ဒီစုံစမ်းမှုတွေအပေါ်အခြေခံပြီးတော့သူကဟိုဟာလုပ်ထားပါပဲအခုဖွင့်တာပေါ့အခုဒီအကြောင်းကြားသေးဘူးလို့ရှင်းစခန်းမှာတိုင်နေအဲ့ဒီအဆက်ကြီးပါသေးတယ်
ဒေါန်ဆန်းစုကြည်နဲ့အတူတရားစွဲဆိုခံရသူ၃ယောက်ကတော့နေပြည်တော်စီပင်သားရရေးဥက္ကဋ္ဌတာဝန်နဲ့နေပြည်တော်မျိုးတော်ဝင်တာဝန်တွေကိုယူခဲ့သူဒေါက်တာမျိုးအောင်နေပြည်တော်ဒုတိယမျိုးတော်ဝင်တာဝန်ယူခဲ့သူဦးရဲမင်းဦးနဲ့နေပြည်တော်စီပင်သားရရေးကော်မတီမှာပါခဲ့သူဦးမင်းသူတို့ဖြစ်ပါတယ်။ဒေါန်ဆန်းစုကြည်နဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေမှာအာဂရီလိုက်စားမှုတွေရှိတဲ့ဆိုတဲ့တိုင်ကြားမှုတွေကြောင့်အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအဖွဲ့အဖွဲ့စုံစမ်းခဲ့တယ်လို့ဒီကနေ့ထုတ်ဝေတဲ့သတင်းစာတွေမှာဖော်ပြပါတယ်။စစ်စစ်တွေ့ရှိချက်အရဒေါ်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံရာထူးယူထားတဲ့အချိန်ရန်ကုန်တိုင်းအစိုးရဆောင်ရွက်ချက်တွေကိုထောက်ခံကာကွယ်ဖို့ဝန်ကြီးချုပ်ဦးဖျော်မင်းသိမ့်ပေးတဲ့တစိုးလက်ဆောင်အမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်တာကို3ချိန်ခွဲလက်ခံရယူခဲ့တာတွေ့ရှိရတယ်လို့ဆိုပါတယ်။ဒါ့အပြင်ဒေါ်ခင်ကြည်ဖောင်ဒေးရှင်းရုံးချုပ်ဖွင့်ဖို့တက္ကသိုလ်ရိပ်သာလန်းကမြေတအေကကျော်နဲ့အဆောက်အဦကိုဒေါ်ဆန်းစုကြည်ကရာထူးတာဝန်ကိုအလွဲသုံးစားလုပ်ပြီးထိုက်စင်းနဲ့တံပိုးမပေးဘဲရော့နေတက်တာတဲ့နှုံနဲ့ငှားရမ်းခဲ့တာကြောင့်နိုင်ငံတော်ကငွေကျပ်တန်း 9,200 ကျော်နှစ်နာဆုံးရှုံးခဲ့တယ်လို့သတင်းစာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်နေပြည်တော်မှာလည်းဒေါ်ကင်ကြီးဖောင်ဒေးရှင်းရဲ့လာရောက်တော်စီမံကိန်းအတွက်မြေကွက်နှစ်ကွက်ကိုနေပြည်တော်စီမံမှာရှောက်ထားတာမှာရာထူးရှိန်ဝါကိုတုံးပြီးထိုက်စင်းတံပိုးထက်အများကြီးရော့နေပြီးပေးချေခဲ့တာကြောင့်နိုင်ငံတော်ကငွေကျပ်16ဘီလီယံကျော်နှစ်နာဆုံးရှုံးတယ်လို့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကတွေးရှိတဲ့အကြောင်းပြောပါတယ်။တခါဒေါ်ကင်ကြီးဖောင်ဒေးရှင်းအတွက်အများပြည်သူလူထမ်းငွေတွေကချက်1ဘီလီယံကျော်ကိုမလျော်ဩစာသုံးပြီးဒေါန်ဆန်းစုကြည်နေထိုင်ဖို့အဆောက်အဦနေကိန်ကိုတိစောက်ခဲ့တာကလည်းအာဂရိလိုက်စားမှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိတယ်လို့ပြောပါတယ်။နေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်နဲ့ဒုမျိုးတော်ဝင်ဦးရဲမင်းဦးနောက်စီဗင်ကော်မတီဝင်ဦးမင်းသူတို့ဟာလည်းလာရောက်တော်မြေကွက်တွေကိုမြေနေရာချပေးတာနဲ့မြေကရန်ထုတ်တဲ့နေရာမှာလုံထုံးလုံနီးကိုဖောက်ဖျက်ကျူးလွန်ပြီးခွင့်ပြုပေးခဲ့တာကြောင့်ဆိုပြီးအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှာ50ကမြင်းဆောင်63နဲ့အမှုဖွင့်ထားတယ်လို့ဖော်ပြထားပါတယ်။ဒေါန်ဆန်းစုကြည်အပေါ်ဆွဲချက်တွေနဲ့ပတ်သက်လို့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပြန်ကြားရေးတာဝန်ခံဦးကျော်စိုးကအခုလိုပြောပါတယ်
။ကျွန်တော်တို့ကိုတရင်လာတဲ့မှာပါတဲ့ဟာလေးကျွန်တော်တို့ကိုအတူတူရင်းခါလေးထုတ်ပြန်ထားတယ်လေ။အဲဒီအကြောင်းကြီးပါပဲ။ကျွန်တော်တရင်ထုတ်ပြန်ရတဲ့မှာပါတဲ့အတိုင်းပါပဲ။ကျွန်တော်တို့တရင်လာရှင်ရှင်ပေါ်လေးကျွန်တော်တက်ရက်လေးရှိတယ်။အဲဒီမှာကျွန်တော်ကျွန်တော်တို့ဒီအားနဲ့ပတ်သက်ဆုံးမှာလည်းဒီပြောမယ့်ဟာလေးရှိပါတယ်ခင်ဗျာ။အဲဒီမှာတော့ဟိုကပြင်တော့ပြောနေတော့ပူကောင်းတာပေါ့နော်။ဟုတ်ကဲ့ပါ။ပြန်ကြားရေးဝန်ကြီးဌာနလည်းကျွန်တော်တို့တရင်လာရှင်ရှင်လေးရှိတယ်ပေါ့နော်။ဟုတ်ကဲ့ပါ။
ဒေါ်ဆန်းစုကြည်ရဲ့ရှင်းနေအဖွဲ့ခေါင်းဆောင်ရှင်းနေကြီးဥက္ကမောင်စောကတော့ဒီဆွဆွဲမှုဟာအချိန်မြင့်မရှိတဲ့ဆွဆွဲချက်တွေဖြစ်တယ်လို့ပဲခြားပါတယ်
။တကယ်တော့လေငွေတွေကဥပဒေအရနော်ဆိုလို့ရှိရင်တော့ဆွဲပြီးတိုင်ပြီးဆိုတဲ့ကလေးကရှင်းနေဘူးရှင်းတာပေါ့ကျွန်တော်လည်းကတော့အလိုရှိပြရဂျုံရောက်တော့မှလည်းရှင်းနေရပါဝင်ကြရတာဖြစ်ပါများပါလေ။အဲ့တော့တစ်ဆင့်ကဥပဒေအရရှိကြတာဒီဖြစ်စီဆက်ချက်တွေလို့အောင်ဒီလုပ်ပြီးတော့ဂျုံကိုတင်ရအရင်လုပ်ပြီးလုပ်ပေါ့ဗျာ။အဲ့ကြမ်းမင်းချောလာရပါဆိုဆိုင်စုကြီးကဒီလိုမိုက်ပါဆောင်ရည်ကြီးဖြစ်နေတယောက်နေတယ်ကျွန်တော်သဘောရပါအဲ့ဒီဆွဆွဲချက်တွေအခြေရင်းမရှိဘူးကျွန်တော်ကြည့်ရမရှိကျွန်တော်တွေ့ဘူးတဲ့နိုင်ငံကြီးကောင်းဆောင်ထင်ပါရောနိုင်ငံကောင်းဆောင်တော့ထင်ပါရောတော်ဆန်းစုကြီးကပုဂ္ဂိုလ်ကြီးရကိုကြီးကြီးကအကောင်းဆုံးနေမှာပါပါရဲ့တော်ဆန်းစုကြီးအခြားချုပ်ရဲ့ဒီကောင်းရှိတယ်ပြင်မယ်ကိုယ်ကြီးအင်းကိုလောဘလိုအကျင့်ကျင့်ဆိုတာမျိုးတွေဟောတော့ဆက်နေကြည့်ဆွဆွဲလို့ဖြစ်ပါအောင်ဆွဆွဲမယ်ဆိုရင်အဲ့လားကကျွန်တော်ကရုပ်ကြည့်ရမရှိဘူးလို့ဆိုပြောချင်ပါတယ်
ဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှား55ဆိုတာကနိုင်ငံရေးရာထူးလက်ရှိဖြစ်သူဒါမှမဟုတ်နိုင်ငံရေးရာထူးရရှိခဲ့သူတယောက်ဟာအာဂရိလိုက်စားမှုကျူးလွန်ကြောင်းပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ရင်အဲ့ဒီသူကို6,15နှစ်ထက်မပိုတဲ့ထောင်ဒဏ်ချမှတ်နိုင်တယ်လို့ငွေဒဏ်လည်းချမှတ်နိုင်တယ်လို့ဖော်ပြထားပါတယ် ဒေါက်တာမျိုးအောင်ဦးရဲမင်းဦးနဲ့ဦးမင်းသူတို့အပေါ်ဆွဲထားတဲ့အာဂရီလိုက်စားမှုတက်ဖြတ်ရေးဥပဒေပုံမှ55မြင်းဆောင်63ဆိုတာကတော့နိုင်ငံရေးယာတူလက်ရှိဖြစ်သူဒါမှမဟုတ်နိုင်ငံရေးယာတူရှိခဲ့သူတယောက်ယောက်အာဂရီလိုက်စားနိုင်အောင်အားပေးကူညီသူတွေကိုပြစ်ဒဏ်အနေနဲ့စီရင်တဲ့ပုံမှဖြစ်ပြီးအဲ့ဒီပုံမှဟာလဲပုံမှ55လို့ပဲအလားတူပြစ်ဒဏ်ကျခံရမှာဖြစ်ပါတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာပိုးကုံသွင်းကုံဥပဒေပုံအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခွေနိုင်ငံတော်ကြီးညိုပြက်အောင်လှုံ့ဆော်မှုဥပဒေပုံမှ124ကကြီတို့အပြင်တဘာဝဘေးရန်ရဲ့ထိန်းသိမ်းကာကွယ်ရေးအဥပဒေပုံမှ25နဲ့အမှု2မှုစုစုပေါင်းနေပြီးတော့မှအမှုချမှုနဲ့တရားရင်ဆိုင်နေရပါတယ်ရန်ကုန်မှာတော့နိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှ31ကငယ်နဲ့တရားစွဲခံထားပါတယ်ရှင်
မကင်ဖြူတွေပြောပြသွားတာပါအခုတခါတော့ပြင်ဦးလယ်မှာဒီနေ့မနက်ပိုင်းကဒီလင်းပြက်ကြတဲ့အကြောင်းကိုပြောပြကြပါမယ်။မလေးတိုင်းဒေသကြီးပြင်ဦးလွင်အနီးစခန်းသားမှာဒီနေ့မနက်ကစစ်လင်းတစ်စင်းပြက်ကြခဲ့လို့12ဦးသေဆုံးပြီးတော့2ဦးဒဏ်ရာရရှိတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါရတယ်။ပြင်ဦးလယ်မှာဆောက်လုပ်ထားတဲ့ပရိယတ်တိစာတင်တိုက်ပနတ်တော်တင်အခမ်းအနားသွားစဉ်အနီးစခန်းလေးစိတ်နားမှာလင်းပြက်ကြခဲ့တာဖြစ်ပြီးတော့ဇေကုံးဆရာတော်ပါဝင်စစ်မှုထမ်းတွေသေဆုံးခဲ့ပါတယ်ဒီကြောင်ကိုတော့ VOA သတင်းတော့နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဒီနေ့မနေ့၈နာရီခန့်မှာပြည်ဦးလွင်မြို့နယ်အနီးစခန်းလေးစိတ်နာကဓမ္မနီဆက်ရုပ်ဝင်းထဲမှာတမရော်ပိုင်းလေရင်တစီပြတ်ကျခဲ့ပါတယ်နေပြည်တော်ကနေပြည်ဦးလွင်ကိုသွားတဲ့လေရင်ပေါ်မှာဈေးကုန်းဆရာတော်ဒေါက်တာဗတ်တန်တကဝတာရအပါအဝင်တန်ကအလှရှင်၈ဦးနဲ့လေရင်မှုသန်း၆ဦးစုစုပေါင်း၁၄ဦးပါသွားခဲ့ပါတယ်ပြင်းလွင်မြို့နယ်သုံးတောင်ကျေးွာအုပ်စုကြောက်ဖြာဒိုးကျေးွာမှာဆောက်လုပ်မဲ့မဟာဝိတုဒ္ဒယာမဈေးကုန်းပရိသတ်စာတင်တိုက်တွက်ပနဲ့တော်တင်ခန်းနာအတွက်တွားစဉ်လေရင်ပြက်ကျပြီး12ဦးသေဆုံးသွားခဲ့ပါတယ်။လေရင်ပြက်ကျတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွေရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ
်။ဆရာတော်ကြီးနဲ့ကျွန်တော်တို့တန်ဃာတော်များအပေါ်မှာအလူရှင်7ဦးပေါ့ပြီးရင်လေရင်အမှုရန်6ဦးပါတယ်လေရင်ဖြစ်ပါတယ်။ဒီနေ့မနေ့ခုနလိုက်မှာနေပြီးတော့လေစိတ်ကနေအနည်းစခန်းဒီစိတ်ကိုပါတယ်။မကရှိနိုင်တော့မှမစ္စကန်ဒီစီနားလေးစဉ်းစားနေမှာတော့ကျွန်တော်အဲ့ဆဲနားလေးမှာရှိတဲ့အမနစ်စိန်ကြီးအရှိတောင်းပေမိသားလေးရောက်မှကျွန်တော်တို့ပြတ်တာလည်းရှိပါလိမ့်မယ်။လေမှာပါသွားတယ်ကျွန်တော်တက်ကြတီတူရဲ့အပြတာတူနှစ်ဦးကိုကယ်ဆယ်နိုင်ခဲ့လို့ကြာကျွန်တော်တို့တမတော်စေရုံကိုပို့ဆောင်စကူတာပေးလို့ရှိပါတယ်။အကျန်တဲ့လူတွေကတော့ကျွန်တော်ဒီနှစ်ဦးပဲကယ်ဆယ်နိုင်မှာဗျ။အဲ့ပေါ်မှာပါလာ၁၄ယောက်ဖြစ်ပါလိမ့်မယ
်။လေမှုသား၆ယောက်ထဲမှာတမတော်ရရှိတွေပါနိုင်တယ်လို့ဗိုလ်ချုပ်စော်မင်းနှုံးကအခုလူပြောပါတယ်။
တော့ခုနကပြောတဲ့လေရင်အမှုသား6ဦးထဲမှာတော့ပါပါလိမ့်မယ်။အဲမှာဟိုကျွန်တော်တို့လေရင်ကမောင်းတဲ့လူတွေကတော့တက်မတော့အရာရှိတွေပဲမောင်းလာပါလိမ့်မယ
်။ဒီနေ့မနေ့ကလေရင်ပြတ်မကျခင်အိမ်ပေါ်လေရင်ပြန်သွားတာသတိထားလိုက်မိတဲ့အနည်းစခန်းနားနေသူကအခြေအနေကိုခုလူပြောပြပါတယ်
။မနေ့က8နာရီနဲ့8နာရီခွဲကြာလောက်ပေါ့နော်။သမင်းစားနေကြတာအိမ်ထဲမှာအိမ်မှာသမင်းဝိုင်းမှာပေါ့။ဒီနေ့ကနိမ့်နိမ့်လေးပြန်သွားတယ်။တော်တော်ကိုနိမ့်တယ်။ခါတိုင်းပြန်လို့ရှင်သူတို့ကချင်းချူတော့တော်တော်လုံလုံကနေပြီးတော့မှကိုယ်ပတ်ပြီးတော့မှပြန်လာလေဒါပေမဲ့ဒီမနေ့ကတော့မြူတွေကတအားအောင်နေတာအဲ့တော့အိမ်ကောင်မိုးပေါ်ကနေပြီးတော့ပြန်သွားပြီးသူကလေရင်ကွင်းအမှတ်နဲ့ဆင်းလိုက်တာလားမသိဘူးအဲ့ဒီသမဏိဆေယုံဝင်ထဲမှာကြာသွားတာသမဏိဆေယုံဝင်ကလည်းဟိုကနေတော်တော်နီးတယ်နောက်တစ်နာရီလောက်နေတော့လိန်မြန်ပြက်ကြတယ်သတင်းကြားတာပဲဒါပေမဲ့သူတို့အဲ့ပြက်ကြတော့ဝုန်းနိုင်တာလည်းမကြဘူးတိတ်မဝေးပေမဲ့လေအသာလေးရှော့ဆင်းသွားလာလားဘယ်လိုပုံစံမျိုးနဲ့လဲတော့မသိဘူ
းစိုးွားတဲ့ရာသီဥတုကြောင့်စစ်လေရင်ပြက်ကြလာလို့စစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရာသီဥတုအခြေအနေနဲ့ပတ်သက်လို့ပြည်ဦးလွင်မှာနေသူကအခုလိုပြောပြပါတယ
်လေညာကတော့ဘယ်လိုပေါ်ရာသီဥတုမကောင်းတဲ့အခြေအနေဆင်းတော့လေပထမပြက်ကြပါတော့ပေါ့မင်းကရာသီဥတုကမိုင်းနေတာပေါ့ပုံမိုင်းနေတာပေါ့ဟိုမိုင်းနေတော့မိုင်းနေတော့ဆင်းတဲ့အခါမှာမမြောက်တော့တဲ့တတိမတိဝဲတယ်တဲ့ဝဲပြီးတော့ဆင်းမှမမြောက်ဘူးတော့ဘာမှမကြိုးစားကြည့်နေဆိုတော့အဲ့ဒီပြက်ကြတော့ပဲ
2019ခုနှစ်ဇွန်လ9ရက်နေ့ကတမရောပိုင်းရှန်စီဝိုင်း FF 200မျိုးစားလေရင်တစီသဝယ်မျိုးတွင်ပြတ်ကျသွားခဲ့ရမှာလေရင်ဖွဲ့ဝင်14ဦးခရီးသည်108ဦးစုစုပေါင်း122ဦးသေဆုံးခဲ့တဲ့ဖြစ်စဉ်ပြီးရင်ဒီနေ့လေရင်ပြတ်ကျမှုမှာအများဆုံးသေဆုံးတာဖြစ်ပါတယ်ခင်ဗျာ
ပြည်သူတွေနောက်နိုင်ကိုရင်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့ရှမ်းပြည်နယ်လားရှုနဲ့တာချီလေးမျိုးပတ်တွေကဒီပောက်ကွဲမှုပြစ်ခတ်မှုတွေအကြောင်းကိုပြောပြကြပါမယ်ရှမ်းပြည်နယ်လားရှုမြို့မှာဒီနေ့ပောက်ကွဲမှုတွေဖြစ်ခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်နှစ်ယောက်ဒဏ်ရာရခဲ့ပါတယ်။မနေ့ကလည်းရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့ကဒီတာချီလေးခရိုင်ရဲတပ်ဖွဲ့မှုယုံတိုက်ခိုက်ခံရလို့ရဲတပ်ချက်ကြီးတဦးသေဆုံးခဲ့ပါတယ်။ရှမ်းပြည်နယ်ဘက်ကပောက်ကွဲပြစ်ခတ်မှုအခြေအနေတွေအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီကနေ့မှာတော့ရှမ်းပြည်နယ်လာရှိုးမြို့ကလာရှိုးတက္ကသိုလ်နားအပါဝင်မှာပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုတွေထဲမှာရဲတပ်ဖွဲ့ဝင်2ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ
်။လူမြက်ကကျွန်တော်တို့တက္ကသိုလ်ရှိကရဲမှုကြီးအိမ်နာမနေ့ပိုင်းမနေ့ပိုင်းအရာနောက်တစ်ခါအခုဒီမကြသေးခင်ချိန်ကကြန့်ခံရေးယုံနာမနေ့ပိုင်းကရဲ2ယောက်ထိတယ်။အခုအဲ့ရဲတွေကသူအဲ့နမှာလုံခြုံရေးရှိတယ်လေ။ကတနေရနေစီတတကြတော့ကျွန်တော်တို့ဟိုဘက်အဝင်ထွက်ဖေးထားတဲ့အပေါက်မှာဟိုတက်တူရဓမ္မယုံဘက်ချမ်းမတက်ကထိုင်နေနားနေဆောင်နားမှာကရဲထိုင်နေ
ညနေပိုင်းမှာလဲလာရှိုးမြို့အမှတ်9ရက်ကွက်အမှတ်6အထက်တန်းကျောင်းမှာအသေးစားပောက်ကွဲမှုဖြစ်ခဲ့ပါတယ်ဂျွန်လာရှိယနေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းနမ်လန်မြို့မန်လီဈေးမှာလက်လုံမိုင်းပောက်ကွဲမှုဖြစ်ွားလို့ပြည်သူ2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဂျွန်လာ9ရက်နေ့မနက်ပိုင်းကလည်းရှမ်းပြည်နယ်စီဆိုင်မြို့နယ်ကယားပြည်နယ်လွိုက်ကော်မြို့ကိုဆက်သွယ်ထားတဲ့ထီးဆဲခါတံတားပေါ်မှာဘုံပေါက်ကွဲလို့တံတားအနှင်းငယ်ပျက်စီးခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်စစ်အုပ်ချုပ်ရေးကောင်စီဘက်ကအဲ့ဒီတံတားကိုပိတ်လိုက်တယ်လို့ဒေသတွင်းကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့ကတာချီလိတ်ခရိုင်ရဲတပ်ဖွဲ့မှူးရုံးမှာလည်းဂျွန်လာ9ရက်နေ့မနေ့ကည9နာရီခွဲလောက်မှာဘယ်ကမှမသိတဲ့လက်နက်ကင်ဖွဲ့တပ်ဖွဲ့ရောက်လာပြီးတော့ကားနဲ့လာပြီးပစ်ခတ်လို့တက်ချက်ကြီးတဦးကြီးထိမှန်တေဆုံးခဲ့တယ်လို့မြို့ခံတဦးက VOA ကိုပြောပြပါဗျာ
။ဒီကားနဲ့လာပြီးတော့တကားရဲနဲ့အတွဲလဲဆွဲပါတယ်အတွဲလဲပြစ်ပါတယ်တက်ချက်ကြီးတကျော်စောတော့မျက်လုံးချီပြီးတော့အဲ့မှာဆုံးသွားတော့အရှာတိကက်တောင်းလိုက်ရတယ်မရှိဘူးအဲ့ဒီမှာကပရင်းတဲ့အိတ်တီကားကွဲလောက်စားလိုက်ပြီးတော့လုံခြုံရေးဘက်အင်းနဲ့လဲဒီ chart တော့လည်းမဲတယ်လက်ငါ6ရောက်ခွန်းရောက်လုံးလုံးချီ10ရောက်တော့ပဲချင်တယ်အတကြောင့်မလို့သူပြောက်ပဲဖြီးသွားတယ်ကအချားလို့မရှိပါဘူ
းပြီးခဲ့တဲ့တလားလောက်ကလည်းအဲ့ဒီခရရဲတက်ဖွဲ့မှုရုံးပါပဲလက်လုံဘုံနှလုံးပြုတ်ဖောက်ခံခဲ့ရပါတယ်ဒီပြုတ်ဖောက်ခံရမှုမှာတော့ထိခိုက်သူမရှိခဲ့ပါဘူးအဲ့လိုမျိုးဖြစ်ခဲ့ပြီးတဲ့နောက်မှာတော့အဲ့ဒီခရရဲတက်ဖွဲ့မှုရုံးရဲ့ရှေ့မှာသဲအိတ်တွေနဲ့အကာရန်လုပ်ပြီးညပိုင်းမှာလုံခြုံရေးအဆောင်ချက်တွေချထားပါတယ်ဂျွန်လာ9ရက်နေ့ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာတော့ခရိုင်ရဲတပ်ဖွဲ့မှူးရုံလမ်းမကြီးတွေကိုပိတ်လိုက်ပြီးတော့စစ်ဆေးနေတယ်လို့မြို့ကန်တွေကပြောပါတယ်။ဒီတာချီလိတ်ခရိုင်ရဲတပ်ဖွဲ့မှူးရုံပြစ်ခတ်တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းနဲ့နောက်ဒီတာချီလိတ်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ TPDF နဲ့လည်းသက်ဆိုင်မှုမရှိဘူးလို့ TPDF ကမနေ့ကညပိုင်းတုန်းကသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်ဘသူတွေတိုက်ခိုက်တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။မျိုးရင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကင်းလက်သွားလာနေချိန်မှာဒီလိုမျိုးကျူးလွန်သူမပေါ်ပဲတနက်နဲ့ပြစ်ခတ်မှုတွေပောက်ကွဲမှုတွေဖြစ်နေတာကြောင့်ဒေသခံပြည်သူလူထုကြားမှာတော့လုံခြုံရေးအတွက်စိုးရိမ်ပူပန်မှုတွေရှိနေကြပါတယ်ရှင်
။ရှမ်းပြည်နယ်အတွင်းကပောက်ကွဲပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့မဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ဒီရှမ်းပြည်မြောက်ပိုင်းကမြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်ကစီးအခြေအနေတွေကိုပြောပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတိန်းဒီမြို့မြောက်ဖက်မှာဒီနေ့ဂျွန်လာ10ရက်နေ့မနက်ကစစ်ရင်တန်းတစ်စင်တိုက်ခိုက်ခံရပြီးတဲ့နောက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားချိန်မှာလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးမှာအတော်လာတွေရာကြီးရပ်ဆိုင်းသွားခဲ့ပါတယ်။နောက်ထပ်စစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်ဘက်မှာတော့စစ်တင်းမောတိုက်ခိုက်ခံရတယ်ဆိုတဲ့သတင်းတွေထွက်ပြီးမဲ့ဒေသခံတွေကတော့တပ်ဖက်က6လက်နဲ့အနေနဲ့ပြစ်ခတ်တာဖြစ်တယ်လို့ယူဆနေပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုငိမ့်ချန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းတိန်းနီမြို့မြောက်ဖက်မန်ပိန်ကျေးရွာအနီးမှာဒီကနေ့မနက်စစ်ရင်တိုင်းတိုက်ခိုက်ခံရပါတယ်။ဘယ်သူဘယ်ဝါရီမှန်းမသိရတဲ့လက်နက်ကင်တစ်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်နိုင်ဝက်လောက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်။မန်ပိန်တော့ဖြစ်တော့အခြေရတော့ရှိနိုင်ခွဲကိုနိုင်ဝင်းကြီးတော့ဖြစ်မှာကိုညို့တဲ့အနေနဲ့အတန်ကြားရပါကျွန်တော်တို့ကလက်သက်ကြီးတိုင်းဂျာရီတော့တနက်တန်းလေးကြားပြုံးတော်ပေါ့နော်။အရင်ပြုံးတော်ရဲ့အပေါ်ဖက်မှာဖြစ်တော့ဘယ်ဖွဲ့ပြည်လဲတော့မကြောက်ဘူးဗျာ။
ထိခိုက်ကြဆုံးမှုအခြေအနေတော့မသိရသေးဘူးလို့သူကဆက်ပြောပါတယ်။တိုက်ပွဲတွေဖြစ်ပွားနေချိန်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးမှာကားအသွာလာတွေခဏရပ်တန့်ခဲ့ပေမဲ့နောက်ပိုင်းအသွာလာတွေပုံမှန်ပြန်ဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ KIA ကချင် TNLA တောင်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကအဓိကလှုပ်ရှားနေတာပါ။စစ်တပ်နဲ့ကချင်လက်နက်ကိုင် KIA တို့ကြားစစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်ရွှေကူမြို့မှာရဲစခန်းတစ်ခုနဲ့စစ်သည်မော်ဒဇင်တိုက်ခိုက်ခံရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေကို KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ကပူးပေါင်းလုပ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ဒေသခံတချို့ကတော့လုံခြုံရေးတပ်ဖွဲ့တွေဘက်ကတက်လှမ်းပစ်ခတ်တာဖြစ်နိုင်တယ်လို့ယူဆကြပါတယ
်။အဲ့ဒါကဘာလို့မဟုတ်ဘူးသူတို့ကသူတို့လက်ဆောင်တွေကဆက်လက်နေတယ်ဖြစ်တာကသူတို့ရဲစခန်းကတမဖောက်အဲ့ဒီလိုကျွန်တော်
ပြစ်တာကသူကတစ်ခက်ကြည့်တာဗျဒီကကရေချမ်းပြစ်လိုက်အဲ့ဒီဒီမောင်းနဲ့သာပြစ်လိုက်သူကဆယ်မိနစ်လောက်ပြစ်လိုက်ကျတော့ပြန်ဟိုဘက်ကပြန်15မိနစ်လောက်မှပြန်ပြစ်လိုက်နိုင်ရောမပြန်ပြစ်လိုက်အဲ့လိုပြစ်တယ်ပြစ်ခဲ့လို့ဘာမှမရှိပါဘူးပြစ်ခတ်မှုပြစ်ခဲ့တဲ့ရဲစခန်းနဲ့စစ်သင်္ဘောဟာဝါးဆယ်ပြန်အကွာတာတာလောက်ရှိကြောင်းနဲ့အနီးနားကလူနေအိမ်တချို့ထိမှန်ခဲ့တာရှိ
ဒီပြစ်ခတ်မှုမှာရဲစခန်းနဲ့ကန္နာလန်ကနေအိမ်၅လုံးလောက်ထိမှန်တာရှိခဲ့ပေမဲ့အရဲသားတွေထိခိုက်တာမရှိခဲ့ကြောင်းလည်းပြောပါရယ်ဒီကနေ့မနက်ပိုင်းမှာတော့ရွှေကူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်မတော် SPDF အမိနဲ့ကြီးညာချက်ထုတ်ပြန်ရမှာဗုဒ္ဓဘူးနေ့ညကဖြစ်ခဲ့တဲ့ရွှေကူရဲစခန်းနဲ့တင်းမောစိတ်ပြစ်ခတ်မှုဟာ KIA နဲ့သူတို့ပူးပေါင်းတိုက်ခိုက်တာမဟုတ်ကြောင်းလည်းဖော်ပြထားပါရယ်ဒီလ၄ရက်နေ့ရွှေကူမြို့ရဲစခန်းတိုက်ခိုက်မှုကိုတော့ KIA နဲ့ SPDF တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါရယ်ဒီရက်ပိုင်းတွင်စစ်ကောင်စီရဲ့လူနဲ့ရိတ်ခါတင်ပို့တဲ့စစ်ရရင်တွေကိုရွှေကူမြို့နယ်မှာ KIA ကမကြာခဏပြစ်ခတ်တိုက်ခိုက်တာတွေရှိနေတယ်လို့ရွှေကူမြို့နယ်ကကြောက်ကြီးရဲစခန်းကိုလည်းနှစ်ကြိမ်တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ
ကိုငင်းညာဖျော့ပြတော့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာပါဆရာနာရှင်စန့်ကျင်တဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့အရသာအတိုက်ခံအုပ်စုတွေဟာအမေရိကန်အစိုးရရဲ့အကူအညီကိုရယူလိုပါတယ်ဒါကြောင့်ဘလို့ကူညီတာဟာအကောင်းဆုံးလဲဆိုတာကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးပါတီကြီးတွေဖြစ်တဲ့ Republican နဲ့ Democrat တို့ဟာအသွင်မတူကြပါဘဲမြမအရေးမှာတော့နှစ်ပါတီပူးတွဲရပ်တည်နိုင်တာကိုတွေ့ရပါတယ်ဂျိုးဘိုင်ဒန်အစိုးရရဲ့အရေးယူဆောင်ရွက်မှုတွေကိုထောက်ခံပြီးပုံမထရောက်အောင်လုပ်နေတယ်လို့စီနေလွတ်တော် Republican အမတ် Mitch McConnell ကလွန်ခဲ့တဲ့မေလ26ရက်နေ့ကပြောပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကိုဘယ်လိုကူညီနိုင်မလဲဆိုတာကို Washington အခြေစိုက် Heritage Foundation မှာဆွေးနွေးကြတဲ့အခါအဲ့ဒီလိုအားပေးထောက်ခံကြောင်းပြောကြားသွားတာဖြစ်ပါတယ်အမေရိကန်နဲ့ဥရောပမဟာမိတ်တွေကစစ်ကောင်စီကိုစီးပွားရေးဒဏ်ခတ်အရေးယူထားပါတယ်ဒါပေမဲ့စစ်ကောင်စီကိုလက်နဲ့တင်ပို့မှုပိတ်ပင်မှုအတွေ့ကုလသမဂ္ဂမှာအဆိုပြုတဲ့အခါတရုတ်နဲ့အာဆီယံအုပ်စုကကန့်ကွက်ကြတဲ့အတွက်အကောင့်ထဲမပေါ်ဘဲပြစ်သွားပါတယ်စစ်ကောင်စီကြာဆုံးဖို့အစိုးရတွေကကြိုးပမ်းရမယ်လို့ကုလသမဂ္ဂအထွေထွေအတွင်းရင်းမှုချုပ်အတိုနီယိုဂူတာရက်စ်ကအတည်လင်းပြောထားပါတယ် CDM မှာပါဝင်တဲ့မြန်မာသားမှဦးကျော်မိုးထွန်းကိုလည်းကုလသမဂ္ဂတာမဖြစ်တရားဝင်ဆက်လက်အသိအမှတ်ပြုထားလို့မြမအရေးဟာရှင်းတန်းနေစေဖြစ်ပါတယ
်မြမအရေးမှာအမေရိကန်ပါဝင်ခဲ့တာကြာလာပါပြီတရုတ်ပြည်တွင်စစ်မှာကွန်မြူနစ်အနိုင်ရတဲ့အခါစစ်ရှုံးတဲ့ကွမင်တန်တိုက်ရင်အချို့ရှမ်းပြည်နယ်မှာခိုလုံပြီးတရုတ်ကွန်မြူနစ်ကိုပြန်တိုက်ဖို့ကြိုးပမ်းပါတယ်ကွန်မြူတန်တရုတ်ရဲ့အမိနိုင်ငံဟာထိုင်ဝမ်ကျွန်းပါကွန်မြူတန်ကိုလက်နက်ခဲယံထောက်ပံ့ရမှာထိုင်ကူမီတန်နဲ့ CIA ပါဝင်နေတာကိုလူသိများပါတယ်ဥနုအစိုးရက1953မှာကုလသမဂ္ဂကိုတိုင်ကြားရတဲ့အထိကူမီတန်ပြဿနာကြီးထွားလာပါတယ်အမေရိကန်ကတော့ဒီပြဿနာမှာသူမပါဘူးလို့ညင်းပါတယ်နောက်ဆုံးမှာဝိုင်းဝန်းတိုက်တွန်းကြတဲ့အတွက်မြန်မာအမေရိကန်ထိုင်းနဲ့ထိုင်ဝမ်ကိုယ်စားလှယ်တွေပါဝင်တဲ့ကူမီတန်တပ်ရုပ်သိမ်းရေးကော်မရှင်ဖွဲ့စည်းပါတယ်1954မေလမှာကူမီနန်တပ်ကိုဖျက်သိမ်းကြောင်းကြေညာပေမဲ့အင်အား 6,000 လောက်ကျန်ရှိပါတယ်1962ခုရောက်မှကူမီတန်တပ်တွေကိုထိုင်ဝမ်ကိုပြန်ခေါ်နိုင်ခဲ့ပါတယ
်ကူမီတန်ခရဲကြောင့်အမေရိကန်ဆက်ဖက်မှုကိုမြန်မာပြည်မှာလူကြိုက်နေတော့ပါတယ် အမေရိကန်ကလည်းဥနုအစိုးရရဲ့ဂျန်နေရေးလမ်းစဉ်နဲ့ဘကပကွန်မြူနီစန့်ကျင်ရေးကြောင့်မြန်မာကိုမဟာဗျူဟာမှာဥစားမပေးပါဘူး။ဘိုနေဝင်းစင်အာနာတိမ့်ပြီးဆိုရှယ်လစ်ယောဂါထနေချိန်မှာအမေရိကန်ကဗီယက်နမ်မှာအကြီးအကျယ်ဆက်ဖက်ပြီးမဲ့ရီမန်တလူမဖြစ်လို့ထွက်ပေးလိုက်ရပါတယ်။1988အရေးတော်ပုံမှာမြန်မာဒီမိုကရေစီအရေးကိုအမေရိကန်ကထောက်ခံပြီးစေဆိုးရကိုဒဏ်ခတ်အရေးယူပါတယ်။2016ခုနှစ်အထိရှိခဲ့တဲ့အမေရိကန်ရဲ့ဆက်ဖက်မှု145ခုကို RAND Corporation ကလေ့လာရမှာ63ရာခိုင်နှုန်းအောင်မြင်ပြီးလုံးဝဆုံးရှုံးတာက8ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။
CDM မှာပါဝင်လိုက်တဲ့ကုလသမဂ္ဂသံအမတ်ဦးကျော်မိုးထွန်းကတော့မြန်မာနိုင်ငံမှာလေရင်ပြန်တမ်းမှုပိတ်ပင်တဲ့ဇုံတတ်မှတ်ဖို့စစ်ကောင်စီကိုလက်နက်မယောင်းချဖို့လုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်လက်နက်ပိတ်ပင်တာကိုကုလသမဂ္ဂမှာလက်မခံပေမဲ့ပြန်တမ်းမှုပိတ်ပင်တဲ့ဇုံအောင်မြင်ဖို့အတွက်အမေရိကန်တဦးတည်းလုပ်နိုင်ပါတယ်စစ်ကောင်စီလေတိုက်အင်အားကြာစင်းသွားတာဟာပြည်သူကာကွယ်ရေးတပ်ကိုထောက်ခံအားပေးရာရောက်ပါတယ်လီဗျာနဲ့ဆီးရီးယားမှာလည်းလေကြောင်းကတိုက်ခိုက်ပြီးကူညီတဲ့အစင်လာရှိပါတယ်လေတိုက်အင်အားမရှိတဲ့စစ်ကောင်စီဟာတိုင်းရင်းသားတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေဝိုင်းတိုက်တဲ့ဒဏ်ကိုရေရှည်ခံနိုင်မှာမဟုတ်ပါဘူးကမ်းလွန်ပင်လယ်ကိုအခြေပြုတိုက်ခိုက်ရမှာမို့ရေကြောင်းကိုပါပိတ်ဆို့ရမယ့်စစ်စင်ရေးဖြစ်ပါတယ
်ပြန်တမ်းမှုပိတ်ပင်တဲ့ဇုံတတ်မှတ်ပြီးလေကြောင်းကတိုက်ခိုက်တာဟာအမေရိကန်အတွက်စရိတ်အကူအညီအနည်းဆုံးဖြစ်လိမ့်မယ်လို့အမေရိကန်သုတေသီမိုက်ကယ်မာတင်ကသုံးသပ်ပါတယ်။အမေရိကန်လေတပ်ရဲ့တိုက်ခိုက်မှုကိုတရုတ်လေတပ်ကတုံ့ပြန်မဲ့အလားအလာမရှိဘူးလို့ဆိုပါတယ်။တိုင်းရင်းသားနဲ့အရတားလက်နက်ကင်ကိုအမေရိကန်ကစစ်ရေးထောက်ပံ့မှုပေးတာဟာလေစစ်ကောင်စီဇက်သိမ်းအောင်ကူညီတဲ့နီလန်းဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်ကကူညီတဲ့တိုင်းရင်းသားလက်နက်ကင်လည်းရှိနေတာမို့တရုတ်နဲ့အမေရိကန်မြမမြေမှာပြန်ဆိုင်လာနိုင်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုဆိုဗီယက်စစ်တပ်ကြီးသိမ်းပိုက်ထားစဉ်ကအစောပိုင်းကာလမှာမျောလင့်ချက်မရှိတဲ့အခြေအနေပါဒါပေမဲ့ပခုံးတန်းပြစ်နိုင်တဲ့စတင်ဂါဒုံးကြီးအမေရိကန်စီကရတဲ့အတွက်အာဖဂန်ပျောက်ကြားဟာဆိုဗီယက်လေရင်300ကျော်ကိုပစ်ချနိုင်လို့ဆိုဗီယက်တပ်ကြီးအာဖဂန်နစ္စတန်ကထွက်ခွာသွားရပါတယ်နောက်ဆုံးပေါ်ပခုံးတန်းစတင်ဂါဒုံးကြီးတခုဟာဒေါ်လာ4000ဒါတန်ဖိုးရှိပြီး9မိုင်အဝေးအထိပြစ်ခတ်နိုင်ပါတယ်လက်နက်ပစ္စည်းတစ်ခုကစစ်ပွဲကိုအဆုံးဖြတ်ပေးလိုက်တဲ့တာရကပဲဖြစ်ပါတယ်ခင်ဗျာ
ဝေါင်ခေရဲ့မြမကြီး30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့အပတ်စဉ်ဂျမကြီးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ဂျမကြီးကဏ္ဍမှာတော့ COVID တတိယလိုင်းနဲ့ကာကွယ်ဆေးအကြောင်းပြောပြထားပါတယ်အိန္ဒိယကကူးစက်မှုမြန်ပြင်းထန်တဲ့ COVID-19 ဗီဇပြောင်းမျိုးကွဲသစ်ကတဆင့်မြန်မာနိုင်ငံနဲ့ COVID တတိယလိုင်းတက်မလာရအောင်ကာကွယ်ဆေးကအထောက်အကူပြုနိုင်တယ်လို့ဂျမကြီးတာဝန်ရှိသူတွေကဆိုပါတယ်မြန်မာနိုင်ငံမှာဘယ်လိုကာကွယ်ဆေးတွေဆက်ထိုးဖို့ရှိနေပြီးဘယ်လောက်ထိရောက်မှုရှိနိုင်ပါလဲဒီကြောင်းကိုတော့ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွဲကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ဗျာ
โอเคညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးခင်ဗျာကျွန်တော်တို့အိန္ဒိယနယ်စပ်ဘက်ကနေဒီကူးစက်မြန်ပြင်းထန်တဲ့ပိုးမျိုးကွဲသစ်ပေါ့နော်ဝင်လာပြီးတော့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းဒီချမလာရေးအတွက်ကာကွယ်တဲ့နေရာမှာလက်ရှိကိုဗစ်ကာကွယ်ဆေးကလည်းဒီအခြားအထူးများလာတဲ့နိုင်ငံတွေလိုမှာပေါ့နော်အထောက်အကူပြုလာနိုင်မလားဆိုတာကိုအဓိကဆွေးနွေးမှာမို့ဘာကနေဒီကစရှင်းပြခြင်းလဲဆင်မရေ
ဒီရောဂါနေပြီးတော့နိုင်ငံချင်းချစ်ချင်းရင်းနှီးမှုပြရုပ်ဖြစ်နေလက်ဆောင်ပေးတဲ့ကာကွယ်ဆေးကျွန်တော်တို့9သိန်းရှိပါတယ်အဲ့ကာကွယ်ဆေး9သိန်းကိုဆက်ပြီးတော့ထိုးနှံပေးမှာဖြစ်ပါတယ်ဒီလိုထိုးနှံတဲ့အခါမှာဆိုရင်တော့တိုင်းနဲ့ကြည်နယ်လိုက်ဒါဦးစားပေးအုပ်စုတွေသတ်မှတ်ထားတာရှိပါတယ်အခုလက်ရှိမှာတော့ဦးစားပေးအုပ်စုတွေအနေနဲ့ကျောင်းဖွင့်ရသည်လည်းဖြစ်တယ်ဆိုတော့ဆရာဆရာမတွေပညာရေးဝန်ထမ်းတွေကိုတော့ဒါဦးစားပေးဖြစ်ပါတယ်ပြီးရင်တော့အသက်60အထက်ပြည်သူတွေပေါ့နော်သူတို့ကတော့ vulnerable group ဆိုတော့ယောဂဖြစ်ပွားလို့ရှိရင်ဖြစ်ပွားသိဆုံးမှုများနိုင်တဲ့အုပ်စုတွေဖြစ်တယ်သူတို့ကတော့ဦးစားပေးမှာဖြစ်ပါတယ်ဒီလိုထိုးနှံပေးမှာဖြစ်ပါတယ်ဒါအပြင် ဒီလိုရှိကိုဘက်စားနေပြီးတော့လူကြီးနှစ်ဆယ်ရာခိုင်နှုန်းအတွက်ပေးမယ်ဆိုတဲ့ကောက်ွယ်စီဒါတွေကလည်းကိုဘက်အဖွဲ့စီကလည်းအကောင်းဆုံးလှုပ်ဆောင်နေတယ်ဆိုတာလားလက်ရှိအနေထားအရဆိုရင်သူတို့ကိုကောက်ွယ်စီတွေတင်သွင်းရမယ်ဥမာအိန္ဒိယဆိုလို့ရှိရင်လည်းအစွတ်စမ်းတွေကကိုဗစ်ရှိကိုတန်းလေးရအတွင်းရမယ်စသဖြင့်ချက်ကမှာသူတို့မတွင်းနိုင်သေးတဲ့အခါမှာသူတို့ကိုဘက်စားလည်းကျွန်တော်တို ထိုးပေးနေလို့လဲဒါလည်းဖြစ်ပါတယ်အဲ့လိုဆိုတဲ့အခါကျတော့နောက်ပိုင်းသူတို့ကာကွယ်ဆေးတွေသူတို့ထိန်းနိုင်ပြီဆိုရင်ကာကွယ်ဆေးဥစားပေးပို့မဲ့နိုင်ငံစီးရဲနဲ့မှာကျမတို့ပါဝင်ပါတယ်အဲ့ခါကျကျမတို့စမ်းသုံးဆယ်ဝယ်ထားတာရှိပါတယ်လက်ရှိအနှစ်သန်းမရသေးတာဖြစ်ပါတယ်ကျန်တဲ့ကာကွယ်ဆေးတွေကတော့သူတို့ပေးပို့ပြီဆိုရင်လည်းအတုံးလိုက်ရရှိပြီးတော့ဒါထိုးနိုင်ဖို့ရည် လုပ်တာတွေရှိပါတယ်။အခုတော့ရုရှားနဲ့မြန်မာနိုင်ငံကြားမှာတော့ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့အတွက်ကြောင့်ဒါလည်းအဆင်ပြေပြေလေးဖြစ်သွားမယ်လို့ညွှန်လင်းပါတယ
်။ဟုတ်ကဲ့ဆရာမ။အဲ့ဒီတော့အခုဒီတရုတ်ကာကွယ်ဆေးရဲ့ထိရောက်မှုအနေအထားကိုတရုတ်နိုင်ငံဘက်ကပေါ့နော်သူတို့မှတွေ့ထားတဲ့အနေအထားတွေကိုဒီမျှဝေပြီးတော့ဆရာမတို့သိထားတဲ့အနေအထားတွေရောရှိထားလားဆရာမ
။ဒါနဲ့ပတ်သက်လို့လည်း WHO ကနေပြောတယ် interim recommendation ဆိုပြီးတော့ဒီ BNDP ပေါ့နော်ဒီ inactivated covid 19 vaccine ဆိုတာကဒီဟာနဲ့ပတ်သက်လို့ Sinopharm ပေါ့နော်သူကကြတော့ China National Biotech Group ကနေပြီးတော့ထုတ်လုပ်ထားတဲ့ Sinopharm ကောက်ကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီ recommendation မေလ9ရက်မှာ interim guideline ဆိုပြီး guidance ဆိုပြီးထွက်ထားတာရှိပါတယ်။အဲ့ဒီထဲမှာဆိုလို့ရှိရင်တော့ Sinopharm ကောက်ကွယ်ဆေးကကောက်ကွယ်နိုင်မှုအားနည်းတဲ့89ရာခိုင်နှုန်းရှိတယ်ဆိုတဲ့အကြောင်းကိုပြောထားပါတယ်။ဒါအပြင်ဒီ Sinopharm ကောက်ကွယ်ဆေးက inactivated ဆေးဖြစ်တဲ့အတွက်ကြောင့်မို့ကိုယ်ဝန်ဆောင်နေဒုတိုင်းမိခင်တွေမှာတော့ထိုးနှံလို့ရတယ်ဆိုပြီးတော့ဒါပြောထားတာရှိပါတယ်။ဒါအပြင်ကျွန်တော်တို့အခုလက်ရှိမှာဆိုလို့ရှိရင်တရုတ်ကလောလောဆယ်တော့9သိန်းလှူထားတယ်။ဒါအပြင်တရုတ်နိုင်ငံအစိုးရအနေနဲ့လည်းမြန်မာနိုင်ငံအစိုးရနဲ့ဒီကောက်ကွယ်ဆေးတွေထပ်မံတူတမ်းမှုကိစ္စတွေဒါမျိုးတွေကိုလည်းအသေးစိတ်ဒါဆွေးနွေးဖို့အတွက်လည်းရှိပါတယ
်။ဟုတ်ကဲ့ဆရာမ။အခုကဒီကူးစက်မြန်ပိုပြင်းထန်တဲ့အိန္ဒိယမျိုးကွဲသည့်အတွက်အဓိကစိုးရင်ကာကွယ်ရမှာဆိုတော့အခုမြန်မာနိုင်ငံမှာထိုးနေတဲ့ကာကွယ်ဆေးတွေရဲ့ကာကွယ်နိုင်စံကိုရောဘယ်လိုမျိုးတွေ့ရှိသုံးသပ်ထားလဲဆရာမ
။ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်လို့ရှိရင်တော့ပြီးခဲ့တဲ့ New England Journal of Medicine ကနေပြီးတော့ Pfizer vaccine နဲ့ AstraZeneca vaccine ကိုသူတို့သုတေသနပြုထားတာရှိပါတယ်။ဒီသုတေသနပြုချက်အရဆိုလို့ရှိရင်တော့ကျမတို့ဒီ COVID ရှိပေါ့နော် AstraZeneca ကိုအိန္ဒိယကထုတ်ထားတဲ့ဈေးဖြစ်ပါတယ်။ဒီဥစ္စာကလည်းဒီ strain ပေါ့နော်ဒီ variant လို့ခေါ်တဲ့ဗီဇမျိုးကွဲတွေကိုကောင်းစွာကာကွယ်နိုင်တယ်ဆိုပြီးတော့ဒါပြောထားတာဖြစ်ပါတယ်။ဒီမှာတော့ကာကွယ်နိုင်တဲ့အာနိသင်အနေနဲ့ကတော့အရင်ကကျမတို့ vaccine efficacy ဆိုတာပေါ့နော်ကာကွယ်ဆေးရဲ့ထိရောက်မှုပေါ့နော်သုတေသနတွေမှာစမ်းသပ်တာပေါ့နော်ကျမတို့ဒီလူတွေမှာထိုးလိုက်တဲ့ vaccine effectiveness ပေါ့ဒီဘယ်လောက်ထိထိရောက်မှုရှိတယ်လဲဆိုတာ ਨੇ ဆိုလို့ရှင်တော့ဒီ variant တွေမှာဆိုလို့ရှင်တော့ဗီဇမျိုးကွဲတွေမှာဆိုရင်တော့ကာကွယ်ဆေးရဲ့ထိရောက်မှုကတော့အနည်းငယ်တော့ရော့ပါတယ်အနည်းငယ်ရော့ပြီမယ်လို့သူဟာဆိုလို့ရှင်ကာကွယ်နိုင်တယ်ဆိုတဲ့အကြောင်းကတော့ဒီ New England Journal of Medicine ကနေပြီးတော့သူကဖော်ပြထားပါတယ်ဒီနေရာမှာဆိုလို့ရှင်ဒီကာကွယ်ဆေးတွေထဲမှာဒီ May 23မှာပေါ့နော်အဲ့မှာဖော်ပြချက်ရဆို Pfizer vaccine ကတော့အိန္ဒိယဗီဇပြောင်းဖို့ကို88ရာခိုင်နှုန်းကာကွယ်နိုင်ပြီးတော့ UK ဗီဇပြောင်းဖို့ကို93ရာခိုင်နှုန်းကာကွယ်နိုင်တယ်ဆိုတော့ပြောထားပါတယ်။နောက် AstraZeneca ကတော့ဒီကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးထားပြီးသူပါဆိုရင်အိန္ဒိယဗီဇပြောင်းဖို့ကို60ရာခိုင်နှုန်းကာကွယ်နိုင်ပြီးတော့ UK ဗီဇပြောင်းဖို့66ရာခိုင်နှုန်းကာကွယ်နိုင်တယ်ဆိုတော့အဆိုပါသူတွေတနာပြောထားတာလည်းရှိပါတယ်။နောက် The View Issue ကနေပြီးတော့ Science and Fight အစီအစဉ်မှာဒီကာကွယ်ဆေးတွေအကြောင်း Variant တွေအကြောင်းဒီ Mass Gathering ပေါ့နော်လူစုလိုက်အကြောင်းပြောတဲ့အခါမှာလက်ရှိ The View Issue ကနေပြီးတော့ EU List ထဲမှာထည့်ထားတဲ့ကာကွယ်ဆေးတွေဒီ Variant တွေကိုနောက် Visa ပြောင်းပိုးတွေကိုကောင်းစွာကာကွယ်နိုင်တယ်ဆိုပြီးတော့ဒါဖြေထားတာလည်းရှိပါတယ်။ဒါကြောင့်မို့ဒီစားပြန်ဖို့ကဘလို့ပဲရုပ်ဖြစ်ပါသေးကျမတို့သူ့ရဲ့ဗက်ဂရီရုပ်တွေကိုသိရှိပြီးတော့ဒါကာကွယ်ဆေးတွေထုတ်လုပ်ထားတာဖြစ်တဲ့အတွက်ကြောင့်မို့ကာကွယ်ဆေးတွေရဲ့ထိရောက်မှုကဆက်လက်ရှိနေတော့မယ်ဆိုတာကိုပြောလိုပါတယ်
ဟုတ်ကဲ့ဆရာမရေအဲ့တော့ဒီနေရာမှာအခုထိုးမဲ့တရုတ်ကာကွယ်ဆေးရဲ့ဒီမျိုးကွဲသစ်အပေါ်ကာကွယ်နိုင်စွမ်းကိုရောဘလို့မျိုး
ဟောဒါနဲ့ပတ်သက်လို့ရှိရင်တော့ဒီကျမတို့ WHO ရဲ့ဒီ interim recommendation ပဲလောလောဆယ်တော့ကိုးကားပြီးတော့ဒါပြောတာဖြစ်ပါတယ်ဒီနေရာမှာသူ့ရဲ့ pamphlet တွေတော့ကျွန်တော်တို့မတွေ့ရသေးပါဘူးသို့တော့သူ့ရဲ့ဒီသူတေသနာတွေ့ရှိချက်တွေအရဆိုလို့ရှိရင်တော့သူတို့ဟိုဘာဘေးရီယန်နဲ့ပတ်သက်ပြီးတပိစပြောင်းဖို့နဲ့ပတ်သက်ပြီးတော့သူတို့ပြောထားတာတော့ကျွန်မအနေနဲ့ pamphlet ပါတာတော့မတွေ့မိသေးပါဘူးသို့တော့ WHO ရဲ့ science and five မှာပြော ထား ပြီး ဒါ ဖြစ် တယ် the sinofan the WHO ရဲ့ EUL list ထဲ မှာ ဥရောပ အမဟုတ် တဲ့ ကာကွယ် ဆေး ထဲ မှာ ပထမ အဦးဆုံး EUL list emergency use list ထဲ မှာ ဝင် တဲ့ ကာကွယ် ဆေး ဖြစ် ပါတယ် နောက် WHO အနေနဲ့ လက်ရှိ EUL list ထဲ မှာ ပါဝင် တဲ့ ကာကွယ် ဆေး တွေ ဒီ variant တွေကို ကောင်း စွာ ကာကွယ် နိုင် ပါတယ် လို့ ပြော ထား ပြီး ဖြစ် တဲ့ အတွက် ကြောင့် မို့ ဒါ ဟာ တဲ့ ဒီ ပြော ဒီ ရဲ့ အရာ ဆို သူတို့ တွေ ရဲ့ ကုသေသ တွေ့ရှိချက် ဆန်းသတ် ချက် အရာ ဆို ရင် တော့ ဒီ sinofan ဒီ လည်း ဒီ variant တွေကို ကာကွယ် နိုင် တယ် လို့ assume လုပ်လို့ ရ ပါတယ် သို့တော့ ကာကွယ် နိုင် တဲ့ အားနည်းတွေ နဲ့ တိတိ ကျကျ အနေနဲ့ research တွေ ထပ် ပြီးတော့ လုပ် ထား တဲ့ ကိစ္စ ရဲ့ တွေ ဆို ကျွန်မ တို့ အနေနဲ့ ဆက် ပြီးတော့ လေ့လာ ရ အောင် မှာ ဖြစ် ပါတယ် ဒီ နေရာ မှာ ဒီ လို ပြီးရင် တစ်ဖက် က လည်း ကာကွယ် ဆေး တွေ ကို ထိုးနှံ ပြီးတော့ တစ်ဖက် က လည်း ပဲ ကျွန်မ တို့ ရောဂါ ကာကွယ် နည်းလမ်း တွေ ကို လိုက် နာ မယ် ဆို ရင် တော့ ကျွန်မ တို့ ဆွေး ဆရာ မရှိ ပါဘူး
ဟုတ်ကဲ့ ကျေးဇူး များ တင် ပါတယ် ကျွန်တော်
ဘတ်စင် ဂျမိုင်း ကနာ ကို ကိုဝင်း မင်း က တင်ဆက် ပေး ခဲ့ တာ ဖြစ် ပါတယ် အခု တစ်ခါ တော့ ကြာသပတေး နေ့ ညပိုင်း အတွက် ဒီ နောက် ဆုံး အပတ်စဉ် ကနာ တစ်ခု ဖြစ် တဲ့ အပတ်စဉ် တိုင်းရင် သတင်း လော အစီအစဉ် ကို တင်ဆက် ပေး မှာ ပါ ဒီ အစီအစဉ် ကို တော့ တိုင်းရင် ခြေစိုက် တိုင်းရင် သတင်း တောက် တွေ က တင်ဆက် ပေး ထား တာ ဖြစ် ပါတယ် ခင်ဗျာ
အပတ်စဉ် တင်ဆက် သွားမယ် တိုင်းရင် သတင်း လော က ကြိုဆိုပါရစေ မြန်မာ နိုင်ငံ တဝမ်း တိုင်းရင် သား လူမျိုးစု တွေ နေထိုင် ကြ တဲ့ အရက် ဒေသ တွေ မှာ ဖြစ်ပျက် နေ တဲ့ အဖြစ်အပျက် တွေ နဲ့ တိုင်းရင် သား တွေ ရဲ့ အတန်း တွေ ကို ထင်ဟပ် တင်ဆက် ထားတာ ဖြစ် ပါတယ်
မင်္ဂလာ ပါ ရှင် ကျွန်မ က အမိ ပါ ဖီဘာ ဝိုင်း တော် သား တွေ တင်ဆက် ထားတဲ့ ဒီ တစ်ပတ် တိုင်းရင် သတင်း လော မှာ နားဆင် ရမှာ တွေ က တော့ မွန်ညီ ညွတ် ရေး ပါတီ MUP ကအမျိုးသားလွတ်တော်အမတ်လောင်းတူလုံခြံတပ်ဖြတ်မှုကြောင့်ဒေဆုံးခဲ့ရပါတယ်စစ်ကောင်စီတပ်နဲ့ဟာခကာကွယ်ရေးအဖွဲ့ CDF တို့တိုက်ပွဲကြောင့်ချင်းပြည်နယ်ဟာခမြို့နယ်အတွင်းကဒေသခံ9000ကျော်ကစစ်ဘေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့ကရင်ပြည်နယ်မြို့ပေါ်မှာရှိတဲ့အာဇာနည်ဗိမာန် 9000 ဖြိုချဖျက်ဆီးခံခဲ့ရတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကုန်အိမ်နဲ့အတူတင်ဆက်ပေးသွားမှာပါ ကရင်ပြည်နယ်ဖရဲသုံးစုမြို့အနီးရွာတိတ်ရွာမှာမုံညင်ညွတ်ရဲပါတီ MUP ကအမျိုးသားလွတ်တော်အမတ်လောင်းမိဝေတီဖြိုးအသက်32နှစ်ဟာဇွန်လ10ရက်နေ့ညနေပိုင်းကအမည်မသိတနတ်သမားကအနီးကပစ်ခတ်လောက်ကြံတပ်ဖြတ်မှုကြောင့်တေဆုံးခဲ့ရပါတယ်ဖရဲသုံးစုမြို့ကညအိတ်ဖို့ထွက်လာတဲ့မိဝေတီဖြိုးကားတဲ့ကိုဆိုင်ကယ်စီးတနတ်သမားကနေပစ်ခတ်တာကြောင့်တေဆုံးနားလို့မုံညင်ညွတ်ရဲပါတီဝင်တဦးကပြောပါတယ်မိဝေတီဖြိုးဟာရွေးကောက်ပွဲပြီးမှရွာတိတ်ရွာမှာ အခြေပြုနေထိုင်တာဖြစ်ပြီးလက်ရှိနိုင်ငံရဲ့အခြေအနေအရတပတ်အင်အားစုကလည်းကိုနဲ့မတူရင်ကိုရန်သူလို့သတ်မှတ်ထားပြီးဒီလိုလှုပ်ဂျန်ခံရတာလို့ပါတီပြောရေးဆိုခွင့်ရှိသူနိုင်ဒလညီကပြောပါတယ်တပတ်အင်အားစုဆိုတာပဲအဖွဲ့ကိုဆိုလိုတာကိုတော့တိတိပပမပြောဆိုခဲ့ပါဘူး LLB ပွဲရရှိနေတဦးဖြစ်တဲ့မိဝေတီဖြိုးကပြီးခဲ့တဲ့2020 ရွေးကောက်ပွဲမှာမွန်ညင်ညွတ်ရဲပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းအဖြစ်ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မဲဆန္ဒနယ်မြေမှာဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်စစ်ကောင်စီတပ်နဲ့ဟာခကာကွယ်ရေးဖွဲ့
CDF တို့တိုက်ပွဲကြောင့်ချင်းပြည်နယ်ဟာခမြို့နယ်အတွင်းကစွတ်ထန်းနယ်လို့ခေါ်တဲ့ဟာခမတူပြည်လမ်းမကြီးကျမ်းမှာရှိတဲ့ကြေးရွာပေါင်းရှိရွာကရွာရန်9000ကျော်ဟာတောထောင်ဆက်မှာဆွဲပြီးတိမ်းရှောင်နေရပြီးနေရမပြနိုင်ကြလေးပါဘူး ဒီစစ်ရှောင်တွေဟာပြီးခဲ့တဲ့မေလ3ရက်နေ့နဲ့ဇွန်လ3ရက်နေ့တုန်းကချင်းပြည်နယ်တောင်ပိုင်းမလူပီမြို့ကနေဟာခါမြို့ကိုဆက်လာတဲ့စစ်ကောင်စီတပ်နဲ့ဟာခါ CDF ကြားပြစ်ခတ်တိုက်ခိုက်မှုကြောင့်စုခွာမြို့ပါဝင်အနီးအနားကြေးရွာရှိရွာကဒေသခံပြည်သူတွေဟာထွက်ပြေးတိမ်းရှောင်နေခဲ့ကြတာလို့စစ်ဘေးရှောင်သူကပြောပါတယ်ဒေသခံပြည်သူတွေတောထဲကိုစစ်ဘေးတိမ်းရှောင်နေကြတဲ့အချိန်မှာစစ်ကောင
က်ရှိစေတန်းနယ်မှာစစ်ကောင်စီနဲ့ဟာခါ CDF ကြားတိုက်ပွဲဖြစ်ပွားမှုမရှိတော့တာကြောင့်နေရပြန်လာတဲ့ကြေးရသားတို့ရှိနေပေမဲ့လည်းစစ်ဘေးရှောင်အများစုဟာမပြန်လာရဲကြသေးဘူးလို့တီရခန့်တူးကပြောပါတယ်
ရခိုင်ပြည်နယ်တန်တွဲမြို့မှာဖွဲ့စည်းလိုက်တဲ့တန်တွဲပြည်သူ့ကာကွယ်ရေးတပ် TPDF ကိုဒေသခံအဖွဲ့အစည်းတချို့ကလက်ခံမှုမရှိသလိုဒေသအတွင်းမှာမလိုလားအပ်တဲ့ပြဿနာတွေဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်။တန်တွဲမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ TPDF ကိုစစ်အာဏာရှင်စနစ်အမြင့်ပြတ်ချေမှုန်းနိုင်ရေးနဲ့ Federal Democracy ပြည်ထောင်စုအလျင်မြန်တည်ဆောက်နိုင်ရေးတန်တွဲမြို့နယ်ကပြည်သူလူထုရဲ့အသက်အိုးအိမ်စီးဆိမ်များကိုအကြမ်းဖက်စစ်ကောင်စီရဲ့ရန်ငတ်နေကာကွယ်ပေး ေးနိုင်ရေးအပါအဝင်ရည်ရွယ်ချက်၄ချက်နဲ့ဖွဲ့စည်းလိုက်တယ်လို့ဇွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်အခုလိုတန်တွဲ PDF ဖွဲ့စည်းခြင်းဟာဒေသခံတွေရဲ့ငြိမ်းချမ်းစွာနေလိုတဲ့စံတနဲ့တဘောထားကိုနှက်ွယ်ပြုရာဖြစ်တယ်လို့စာတင်ကြောင်းတွေဆေးရုံဈေးပေးခန်းတွေ CDM မှာပါဝင်တဲ့ဝန်ထမ်းတွေနဲ့အမြင်ခံယူချက်မတူတဲ့ဒေသခံတွေကိုချင်းချောက်မှုအကြမ်းဖက်မှုတွေလှုပ်လာရင်ပြင်းပြင်းထန်ထန်လက်တုံ့ပြန်သွားမယ်လို့လဲဒွာရာဝတီမျိုးချစ်လူငယ်များအဖွဲ့ကဇွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်
တိုက်ပွဲကနေသိမ်းရှောင်နေစဉ်ဒေသခံနေအိမ်တွေမှာစစ်ကောင်စီကနေတပ်ဆွဲထားတာကြောင့်ကရင်ပြည်နယ်မြောက်ပြည်မြို့နယ်ဖလူလီဒေသခံတွေကနေရမပြန်ရဲသေးပဲ၄ကီကော်မြို့တဲ့နီးထိမဲ့ဝါခိရွာမှာတွားရောက်သိမ်းရှောင်နေရပါတယ်ဖလူဒေသမှာတိုက်ပွဲကြရကြောင့်အနီးနားကျေးရွာကဒေသခံ900ကျော်ဟာတစ်ဖက်ဆိုင်နိုင်ငံမှာ၃ရက်ကြာတွားရောက်သိမ်းရှောင်နေရပြီးဆိုင်အာဏာပိုင်တွေဘက်ကစစ်ရှောင်တွေကိုဇွန်လ9ရက်နေ့မှာနေရပြန်ပို့ပေမဲ့လည်းဖလူလီကျေးရွာမှာတပ်ဆွဲထားတာကြောင့်ဒေသခံရွာသားတွေဆက်လက်သိမ်းရှောင်နေရဆဲဖြစ်ပါတယ်ဖလူလီရွာမှာရှိတဲ့ဒေသခံနေအိမ်တွေမှာစစ်ကောင်စီတပ်ဘက်ကတပ်ဆွဲထားတဲ့ပြင်အိမ်မှာရှိတဲ့ပစ္စည်းတချို့နဲ့ဆိုင်ငယ်တွေလည်းပျောက်နေတယ်လို့အိမ်ပိုင်ရှင်တွေကဆိုပါတယ်ပြီးခဲ့တဲ့ဇွန်လ3ရက်နေ့နဲ့2ရက်နေ့မှာစစ်ကောင်စီတပ် BGF ပူးပေါင်းတပ်ဖွဲ့နဲ့ဘူဂျုတ်စောကျော်တပ်ဦးဆောင်တဲ့ခွဲထွက် DGB အဖွဲ့နဲ့မဟာမိတ်ပူးပေါင်းဖွဲ့တို့တိုက်ပွဲဖြစ်တဲ့အတွက်ဒေသခံတွေခုလူထွက်ပြေးသိမ်းရှောင်နေရတာလည်းဖြစ်ပါတယ်
။ချမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်ထံမှဒေသတွင်းလှုပ်ရှားနေတဲ့လက်နက်ကိုင်တိုင်းသားတပ်ဖွဲ့တွေတပ်တားတိကောက်ယူမှုကြောင့်ဒေသခံရွာသားတွေဟာမြို့ပေါ်ကိုတိမ်းရှောင်နေကြရပါတယ်။ရာသီသီးနှံပြန်လည်စိုက်ပျိုးရမယ်ဒီချိန်မှာလာရှိုးမြို့အရှိဖက်အရှိတောင်ဖက်ကျေးရွာတွေဖြစ်တဲ့မင်းဟက်မင်းယော်မင်းကက်မန်မတ်ရွာနဲ့တန်ရန်မြို့ရဲ့မြောက်ဖက်ကကျေးရွာတွေဖြစ်တဲ့မုံမာမုံတော်နတ်မှုဆက်အစရှိရွာတွေမှာတောင်းကျန်းသူစန့်ကျင်တိုက်ဖြတ်ရေးတက္ကသဖဌာနေပြည်သူစစ်တပ်ဖွဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဖြစ်ကြတဲ့ KIA TNLA MNDAA SSPB တို့ကနေအသီးသီးတပ်သားတက်ကောက်ယူနေကြပြီးတပ်သားတက်မပေးနိုင်တဲ့ရွာတွေကငွေကြေးစုဆောင်ပြီးတပ်သားတက်ငားပို့ပေးရလို့အခက်တွေ့နေတယ်လို့တန်ရန်မြို့ခံတွေကပြောပါတယ်တပ်သားတက်တူကိုငွေကျပ်သိန်း450ထပ်မနဲ့ပေးငားရလို့ရွာအကျယ်နဲ့အိမ်ခြေအနည်းများအလိုက်တအိမ်ကငွေကျပ်3,200ကနေငွေကျပ်3,000အထိထည့်ဝင်ကြရတယ်လို့တန်ရန်မြို့ကရွာတကြီးတူကပြောပါတယ်အခုလိုနိုင်ငံရေးမတည်ငြိမ်ဖြစ်နေချိန်ရွာကလေယာဆိုင်ပြည့်တည်နံကိုလည်းပစ်ထားရပြီးတန်ရန်မြို့နဲ့လာရှိုးမြို့ဘက်ကိုရွာသားတွေတိမ်းရှောင်နေကြရတယ်လို့လာရှိုးရောက်ရွာသားတွေကပြောဆိုကြပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဂျွန်လပထမအပတ်မှာကရင်ပြည်နယ်ဖအံမြဝရီကော့ဂရိတ်လိုင်းပွဲနဲ့ကြိုင်းစိတ်ကြီးမြို့ပေါ်မှာရှိတဲ့အာဇာနီဘိမှန်9နေရာကိုစစ်ကောင်စီအဖွဲ့ကနေဖြိုချဖျက်ဆီးခဲ့ပါတယ်ဒီလုံဆောင်ချက်အပေါ်ဒေသခံလွတ်တော်ကိုယ်စားလှယ်တွေနဲ့ကရင်လူမှုအဖွဲ့စည်းတွေကဘလို့မြင်ပါတယ်လဲဆိုတာကိုမိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
ကရင်ပြည်နယ်ကအာဇာနီဘိမှန်တွေကိုဖြိုဖျက်လိုက်တာဟာအာဇာနီတွေရဲ့တမိုင်းကိုထောက်ပြလူတဲ့သဘောဖြစ်တယ်လို့2020ရွေးကောက်ပွဲနိုင်ရကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်သူဦးကခုလိုပြောပါတယ
်အာဇာနီရဲ့တမိုင်းကိုလည်းဖျောက်ကျင်တဲ့သဘောပါမှာပေါ့ဥပုလင်းပြောရင်အာဇာနီဘိမှန်မှာဆေးအရှောင်ချေတဲ့အနီရောင်နေဗျာကျွန်တော်တို့ NLD လက်ထက်ကလုပ်တာတဲ့လက်ထက်မှာပိုပေါက်ခဲ့တဲ့ဒီအာဇာနီဘိမှန်တွေပေါ့ဗျာအထင်ကြီးကြီးတွေကိုရှင်းရင်းပြောလို့ရှိရင်တော့ဒါမနှစ်မြို့တဲ့သဘောပေါ့နော်တမိုင်းကိုလည်းဖျောက်ကျင်တဲ့သဘောပေါ့နော်
ကရင်ပြည်နယ်ရှိဖအံမြဝတီကော့ကရိတ်လှိုင်းပွဲနဲ့ကြာအင်းဆိုင်ကြီးမြို့ပေါ်တွေမှာရှိတဲ့အာဇာနီဘိမှန်9နေရာကိုပြီးခဲ့တဲ့ဇွန်လ6ရက်နေ့ညနေပိုင်းမှာစစ်ကောင်စီကဗဒိုစာတွေနဲ့တချိန်တည်းမှာဝင်ရောက်ဖျက်ဖျက်ခဲ့တာပါဒါပေမဲ့အဲ့ဒီအာဇာနီဘိမှန်တွေကိုတိဆောက်ဆင်ခံကလည်းဒေသခံပြည်သူလူထုတဘောတာရယူတာမရှိခဲ့သလိုအခုဖျော်ဖြက်လိုက်တဲ့အခါမှာလည်းပြည်သူလူထုနဲ့ညှိနှိုင်းလှုပ်ဆောင်ခဲ့တာမရှိဘူးလို့ခရင်ငင်းချမ်းရေးထောက်ကူပြုကွန်ရဲ့ KBSN မှနော်ငါးခုရှိကခုလိုပြောပါတယ်ည
ီမတို့စောပတ်ဦးကြီးခရင်ပြည်သူလူထုလေးစားတဲ့ရွှေချူရမစိုက်ကိုစားပိုင်ခွင့်မရှိဘူးလေကိုရဲ့နယ်မြေကိုရဲ့ဟိုစားခရစ်စိတ်မှဆိုရင်အကြီးအဆပ်ပြဿနာတက်လာသေးတဲ့ဟိုရွှေပြည်ရွှေနဲ့ခြားတဲ့နေသူတို့မကြိုက်တာနဲ့ပြီးတော့လည်းသူတို့လင်းစားတဲ့ကောင်းဆောင်ဆိုတော့ဒီဟိုတိုင်းရင်းသားဒေသမှာအတင်းအဓမ္မလာစိုက်တာအဲ့ဒါဟိုလုံးဝမဖြစ်ပြင့်ဘူးပြီးတော့လည်းဟိုလက်ခံလို့မရဘူးပေါ့နော
် NND ဆွေးရလက်ထက်မှာတိုင်းရင်းသားပြည်နယ်ချုပ်မှာအာဇာနီဘိမှန်ဆောက်လုံးမှုဗိုလ်ချုပ်အောင်ဆန်းရုပ်တို့စိုက်ထုတ်မှုလောက်ရပေါ်မှာဒေသခံတိုင်းရင်းသားတွေကနေမကျေနပ်မှုတွေရှိနေတယ်လို့လည်းတိုင်းရင်းသားအရေးလေးလာလူတွေကပြောပါတယ် ဒါပြင် NRI ဆိုရမြေပေးခဲ့တဲ့ဘလူးကျွန်းကဘူကျောင်းအောင်ဆန်းတရားကိုလည်းစစ်ကောင်စီအဖွဲ့ကနေတန်လွင်တရားချောင်းဆုံနှမီနဲ့ပြီးခဲ့တဲ့ကျွန်းလာတရက်နေ့မှာပြောင်းလဲဖွင့်လှစ်ပေးခဲ့ပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်ရံပြည်မြို့ကုန်းပေါင်တစ်ဆံပြကြေးရွာမှာရှေးဘိုးဘွားအဆက်ဆက်ကလေးကအမျိုးအစွေရွာလေပွဲတော်ကိုကျင်းပခဲ့ကြတာပါဒီပွဲတော်ကိုဘာကြောင့်ကျင်းပခဲ့ပြီးဘာထူးခြားမှုတွေရှိနေပါသလဲဆိုတာခိုင်အောင်တိုးရဲ့စုစည်းချက်ကိုနိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ်
ရခိုင်ပြည်နယ်ရံပြည်မြို့ကုန်းပေါင်တဲ့ဆံပြကြေးရွာမှာဘိုးဘွားဆင်ဆက်နှစ်ဆက်နှစ်တိုင်းကျင်းပပြုလုပ်လာကြတဲ့အမျိုးစွေရွာလေပွဲတော်ဟာရခိုင်ပြည်နယ်ထဲကပွဲတော်တွေထဲမှာအထူးခြားဆုံးပွဲတော်တစ်ခုဖြစ်ပါတယ်အဲ့ဒီပွဲတော်ဖြစ်ပေါ်လာတဲ့အကြောင်းရင်းကိုတော့စာရေးဆရာမောင်ရမာကအခုလိုပြောပါတယ်အရင်တော့ဆိုရင်ရွာမှာအဲ့ဒီကုန်းပေါင်တစ်ရွာမှာရွာနှစ်ဆန်းကွင်း ဒီပွဲတော်ကိုဆွန်လ9ရက်နေ့ကနေ6ရက်နေ့အထိပြုလုပ်ခဲ့ကြပြီးကလေးတွေကလူကြီးပုံစံလူကြီးတွေကကလေးပုံစံယောက်ျားတွေကမိန်းကလေးပုံစံမိန်းကလေးတွေကယောက်ျားပုံစံနဲ့အဝတ်အစားဒီဇိုင်းမျိုးစုံကိုဟာသမြောက်အောင်ဝတ်စင်ပြီးတော့တယောက်နဲ့တယောက်ချစ်ချစ်ခင်ခင်စီစီလုံးဖြစ်အောင်တစ်နှစ်တစ်ကြိမ်ကျင်းပတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်
ဒီပွဲတော်ကိုအနေနဲ့ရရကလူတွေပါပါဝင်ဆင်နွှဲကြလို့ပျော်ရွှင်စွာကောင်းတယ်လို့ရံပြဲမြုပ်ခံသူကပြောပါတယ်။ပြောမှုကပြီးတော့ရွာရှိပါလေရတယ်လေချောင်းတန်တကြီးမိစရာရွာတွေကရိုက်တယ်သူတို့ကဟောပြောခွေးလုပ်တယ်ကျွေးတယ်ပြုတ်ကောင်းတာပေါ့ကျွန်တော်တို့ရံနဲ့တမျိုးနေလုံးကတွားရတာပေါ့အဲ့ဒီပွဲတော်မှာရွာမြောက်ပိုင်းမှာရှိတဲ့လူတွေကတောင်ပိုင်းမှာရှိတဲ့အိမ်လူကိုတွားလဲကြသလို
တောင်ပိုင်းမှာရှိတဲ့လူတွေကလည်းမြောက်ပိုင်းကအိမ်လူကိုအပြန်လာလဲကြတာကြောင့်မျိုးရှိရွာလေပွဲတော်ဆိုပြီးကျင်းမာခဲ့ကြတာဖြစ်ပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်တင်ပြနေဖရားသုံးစုမျိုးအနေရွာတက်ရွာမှာမွန်ညင်ညွတ်ရဲ့ပါတီ MUP ကအမျိုးသားလွတ်တော်အမတ်လောင်းမိဝေတီဖြိုးဟာဇွန်လ၈ရက်နေ့ညနေပိုင်းမှာအမည်မသိတနတ်သမားကနေလှုပ်ကြံတပ်ဖြတ်မှုကြောင့်တေဆုံးခဲ့ရပါတယ်စစ်ကောင်စီတပ်နဲ့ဟာခါကာကွယ်ရေးအဖွဲ့ CDF တို့တိုက်ပွဲကြောင့်ချင်းပြည်နယ်ဟာခါမြို့နယ်အတွင်းကကြေးရွာပေါင်း၈ရွာခန့်ကဒေသခံ9000ကျော်ဟာတောထဲမှာတိမ်းရှောင်နေရပြီးနေရာမပြန်နိုင်ကြသေးပါဘူး
တော်ရရှင်ရဲ့ခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တော်ရရှင်ရဲ့ခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေကြာစပြီးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုပြပါတယ်။အခုတစ်ခါတော့နောက်သတင်းအချင်းချုပ်ကိုတလဲအချင်းညာပေးမှာဖြစ်ပါတယ်ဗျာ။ ထောင်နဲ့15နှစ်အထိချမှတ်နိုင်တဲ့အဂတိလိုက်စားမှုနဲ့နိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီကတရားစွဲလိုက်ပါတယ်။ဒေါက်ဆန်းစုကြည်ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဒေါက်ခင်ကြီး Foundation ရဲ့ပတ်သက်တဲ့မြေနေရာအစအဦးတွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကရာထူးအာဏာအလွဲသုံးစားလုပ်ကြောင်းအဂတိလိုက်စားမှုကော်မရှင်ကတွေ့ရှိခဲ့တယ်လို့ဒီနေ့ထုတ်သတင်းစာရေးထဲမှာဖော်ပြခဲ့ပါတယ်။နိုင်ငံတော်ရှေ့ဝတ်ချက်ပေါက်ကြားမှုအပါအဝင်အမှုခုနှစ်ခု အမှုခုနှစ်မှုနဲ့တရားစွဲခံထားတဲ့ဒေါက်ဆန်းစုကြည်ကိုအဂတိလိုက်စားမှုနဲ့စစ်ကောင်စီကအမှုတိုးပြီးတော့တရားစွဲလိုက်တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကိုပုံမှန် 55 နဲ့ထပ်တိုးတရားစွဲတဲ့အကြောင်းဒီနေ့ထုတ်မြန်မာအလင်းနဲ့ကြေးမုံသတင်းစာတွေမှာဖော်ပြခဲ့တာပါ။ထပ်မံအမှုဖွင့်တာနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကိုသက်ဆိုင်ရာကအတိမပေးဘူးလို့ဒေါက်ဆန်းစုကြည်အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေကြီးဦးခမောင်စောက VOA ကိုပြောပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးတွေကိုကာကွယ်ပေးဖို့အတွက် G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံတို့အနေနဲ့တိကျပြသားတဲ့ဆုံးဖြတ်ချက်ချမှတ်လို့ဆောင်ကြဖို့ SACM လို့ခေါ်တဲ့မြန်မာအရေးအထူးကြံပေးကောင်စီကဒီနေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြီးတော့တောင်းဆိုလိုက်ပါတယ်။မြန်မာအရေးမှာကုလသမဂ္ဂနဲ့ ASEAN တို့ကထိတိယောက်ယောက်မလုံဆောင်နိုင်ပဲလက်ဟာနေတဲ့နေရာမှာ G7 နိုင်ငံတွေကဖြည့်ဆည်းဆောင်ရွက်ပေးဖို့ SACM ကတောင်းဆိုလိုက်တာဖြစ်ပါတယ်။ မန္တလေးတိုင်းပြင်ဦးလွင်မြို့အနီးခံအနီးမှာဒီနေ့မနက်ပိုင်းကတပ်မတော်ပိုင်လေရင်ပြတ်ကျခဲ့တာကြောင့်လေးမောမှာပါလာသူ 14 ယောက်ထက်က 12 ယောက်ဒီဆုံးသွားခဲ့ပါတယ်။တပ်မတော်ပိုင်လေရင်ပြတ်ကျကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောပါတယ်။နေပြည်တော်ကနေပြင်ဦးလွင်ကိုပြန်တန်းနေတဲ့အဲ့ဒီလေရင်ဟာပြင်ဦးလွင်လေစိတ်ရောက်ခါနီးမှာရာသီဥတုဆိုးဝါးတဲ့အခြေအနေကြောင့်ပြတ်ကျခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ ဒီနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီညစီဇန်ထုတ်လို့ရေမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်။ဗီဒီယိုအမေရိကန်တန်ရဲ့ကြာသပတေးနေ့ညပိုင်းမှာပါသာအစီအစဉ်တွေကိုညာကိုနိုင်ကနေဆက်နိုင်ထိလိုင်းလုံးပြီးတော့30-30နှစ်နဲ့52တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်လာရ